Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဧပြီလ29ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်တို့ရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမကသင်္ကီတိုက်ပါ
။ကျမဧသနာကျော်ပါရှင်။ယူကရိန်းပြည်ပခါမှာပါဝင်ပတ်သက်မှုနဲ့အခုနောက်ဆုံးအရေးယူပိတ်ဆို့လိုက်တဲ့စီးရင်ကိုဥရောပသမဂ္ဂကထုတ်ပြန်လိုက်ပြီးတော့ရုရှားကတော့ဥရောပသမဂ္ဂဟာယူကရိန်းရဲ့ပြည်တွင်းနိုင်ငံရင်းကိုလုံးဝကိုနားမလည်ဘူးလို့ဆွဆွဲသွားပါတယ်။စီးရင်းနိုင်ငံမျိုးနှမျိုးမှာဘုံတို့ဆိုင်မြောင်းတို့နဲ့တိုက်ခိုက်မှုကြောင့်လူ90ကျော်သေဆုံးသွားရပါတယ်ရှင်။ဒီလိုနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုတော့တင်ညမှာပြောပြပေးပါမယ်မတ်သိန်းကြီး
။ကောင်းပါပြီရှင်။အမေရိကန်တို့ရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ရဲ့မြန်မာနိုင်ငံခီးစဉ်ဆိုင်ရာသတင်းကိုသတင်းနေကြေညာပြီးမှအရင်ဆုံးပြောပြပေးမှာပ
ါ We have been very supportive of the reforms that the government has instituted as far as press freedom the release of
အမေရိကန်ပြည်ထောင်စုပြည်သူ့တန်တမာရေးရာဒုတိယနိုင်ငံခြားရေးဝန်ကြီး Richard Stengel ပြောဆိုသွားတာပါမကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ရခိုင်ညီလာခံမှာရခိုင်အရေးဒီကနေ့ပါရမီများဆွေးနွေးနေကြတယ်လေဆိုတာနဲ့လက်ဘရောင်းတောင်ဒေသကလေဒီဒိန်ကိုဖြုတ်ဖြတ်နေတဲ့ခြေအနေကချင်ဒေသစစ်ပွဲတွေအရေး KIU နဲ့မြန်မာအစိုးရတို့ဆွေးနွေးကြမလားဆိုတာဒီကိုတင်ပြပေးပါမယ်ရှင်နောက်ပိုင်းမှာတော့တိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးကြမှာမို့စောင့်မျှော်နှားဆင်ကြပါအခုရင်ဆုံးတော့နောက်ဆုံးရသတင်းလေးကိုမတ်အေးတန်တာကျော်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးကြပါအောင်ရှင်
ယူကရိန်းပြည်ပခါမှာပါဝင်ပတ်သက်မှုနဲ့အခုနောက်ဆုံးအရေးယူပိတ်ဆို့လိုက်တဲ့ရုရှားနိုင်ငံသား15ဦးရဲ့နာမည်တွေကိုဥရောပသမဂ္ဂကထုတ်ပြန်လိုက်တဲ့အတွက်ဥရောပသမဂ္ဂဟာယူကရိန်းရဲ့ပြည်တွင်းနိုင်ငံရေးကိုလုံးဝနားမလည်ဘူးလို့ရုရှားကဆွဆွဲသွားပါတယ်။ဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုဟာယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒေသမှာလက်သက်နာဇီဝါဒီတွေဥပဒေမဲ့ဆက်ပြီးတော့ထကြွတောင်းကြံအောင်ဓာတ်ရိုက်ဖိတ်ခေါ်လိုက်တာပဲဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးကဒီကနေ့ပဲပြောသွားပါတယ်။ဥရောပသမဂ္ဂဒီကနေ့ကြေညာသွားတဲ့အရေးယူပိတ်ဆို့မှုအပြင်အမေရိကန်ပြည်အောင်စုကလည်းရုရှားအရာရှိ9ဦးနဲ့ကုမ္ပဏီ18ခုအပေါ်ပြည်ဝင်ဝင်ပိတ်ပင်တာနဲ့သူတို့နိုင်ငံတွေထဲရောက်နေတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေပြုလုပ်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားပါတယ်။EU ကအရေးယူတဲ့စီးရင်ထဲမှာတော့ရုရှားဒုတိယဝန်ကြီးချုပ် Dmitry Kozak နဲ့ရုရှားစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Valery Gerasimov တို့ပါဝင်ပါတယ်။ American ပြည်ထောင်စုကတန်ခတ်ပိတ်ဆို့လိုက်တဲ့အရာရှိ9ဦးနဲ့ကုမ္ပဏီ18ခုထဲမှာတော့ Crimea ဒေသဆိုင်ရာရုရှားသမ္မတ Vladimir Putin ရဲ့အထူးကိုယ်စားလှယ်ပြီးတော့ရုရှားသမ္မတကိုအကာအကွယ်ပေးရေးဌာနအကြီးအကဲနဲ့ရုရှားနိုင်ငံအစိုးရရဲ့အကြီးဆုံးရေနံကုမ္ပဏီအကြီးအကဲတို့ပါဝင်ပါတယ်။ရုရှားအစိုးရကတော့ဒီလုပ်ရက်ကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ပြောထားပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံကလည်းရုရှားကယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါအောင်လှုပ်ဆောင်လို့ပြုလုပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့ရုရှားနိုင်ငံသား23ဦးကိုပြည်ဝင်ခွင့်ဗီဇာပိတ်မယ်လို့အင်္ဂါနေ့မှာပဲပြောထားပါတယ်။ဘယ်သူတွေထိသွားလဲဆိုတာတော့ပြောမထားပါဘူးရှင်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အာရှလေးနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးဖိလစ်ပိုင်နိုင်ငံကနေမထွက်ခွာခဲ့မှာတရုတ်နိုင်ငံရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေပေါ်သူ့အစိုးရကင်ဆယ်လာတဲ့မူဝါဒကိုထပ်ပြောပြီးတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒကိုနောက်ထပ်ဝေဖန်လိုက်ပါတယ်
။ We believe that nations and peoples have the right to live in security and peace and to have their sovereignty and territorial
နိုင်ငံအားလုံးလူထုအားလုံးဟာလူကြုံငြိမ်းချမ်းစွာနေထိုင်ခွင့်ရှိပြီးသူတို့ရဲ့အချုပ်အခြာနဲ့နေပြည်ပိုင်ဆိုင်မှုကိုလေးစားခံခွင့်ရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နိုင်ငံတကာဥပဒေကိုလေးစားရမယ်၊လွတ်လပ်စွာရေကြောင်းသွားလာခွင့်ကိုထိန်းသိမ်းရမယ်၊ကုန်သွယ်ကူးသန်းမှုကိုအတားအဆီးမဖြစ်စေရဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်။အငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းရမှာဖြစ်ပြီးတော့ချင်းချောက်တာဓမ္မမှုအင်အားတုံ့ပြန်မဖြစ်ရှင်းရဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးအမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုသမ္မတဥပမာကပြောခဲ့တာပါဖိလစ်ပိုင်နိုင်ငံမှာအမေရိကန်စစ်ဖက်ကိုချက်တွင်ချထားဖို့အမေရိကန်နဲ့ဖိလစ်ပိုင်အကြားသဘောတူခဲ့ပြီးနောက်တည့်ရက်မှာပဲတရုတ်ကိုနာမည်တက်မပြောခဲ့တဲ့အဲ့ဒီစကားတွေကိုသမ္မတဥပမာကပြောခဲ့တာပါဖိလစ်ပိုင်နိုင်ငံကိုခုခံကာကွယ်ရေးအမေရိကန်ရဲ့တန်တိထန်ဟာတိတ်ကိုခိုင်မာတယ်ဆိုတာသမ္မတဥပမာကအလေးနဲ့ပြောခဲ့ပါတယ်တိုက်ခိုက်ခံရတယ်ဆိုရင်တနိုင်ငံနဲ့တနိုင်ငံကာကွယ်ပေးရေး1950ခုနှစ်ကချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကိုသမ္မတဥပမာကထောက်ပြခဲ့ပါတယ်
။ဆီးရီးယားနိုင်ငံမျိုးနှမျိုးမှာဘုံတို့စိန်မြောင်းတို့နဲ့တိုက်ခိုက်မှုတွေကြောင့်လူ90ကျော်သေဆုံးသွားရပါတယ်။သဘုံတွေထိန်းချုပ်ခံထားရတဲ့ Homs မြို့မှာအလာဝီမျိုးနွယ်စုတွေအများစုနေထိုင်တဲ့ရဲကွက်မှာကာဗွန်ကွဲလို့လူ36ဦးသေဆုံးသွားရတာပါ။ဒီကနေ့ဖြစ်ပွားတဲ့ဘုံပေါက်ကွဲမှုကြောင့်အရက်သားအများစုဖြစ်တဲ့လူ85ဦးသေဆုံးသွားရပါတယ်။တစ်ချိန်တည်းမှာပဲ Damascus မြို့တော်မှာတော့စိန်မြောင်းနဲ့ပြစ်ခတ်မှုကြောင့် El Shaha ရဲကွက်မှာလူ72ဦးမကသေဆုံးပြီးတော့နောက်ထပ်လူ90ဒဏ်ရာရရှိသွားပါတယ်။ Britain င်ငံအခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့သေဆုံးသူဦးရေ18ဦးရှိတယ်လို့ပြောပါတယ်။သမရဘက်ရှယ်အလာဆက်ကိုဖြုတ်ချနိုင်ဖို့တိုက်ခိုက်နေကြတဲ့သဘုံတွေကိုဆီးရီးယားအစိုးရရည်ညွှန်းခေါ်ဝေါ်တဲ့အကြမ်းဖက်သမားတွေကဒီတိုက်ခိုက်မှုတွေကိုလှုပ်ဆောင်တာလို့ဆီးရီးယားအစိုးရကအပြစ်တင်ပါတယ်။တချိန်တည်းမှာပဲစီးရီးယားနိုင်ငံမှာဆက်ပြီးတော့အသုံးမပြုတော့ဘူးကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့တိုင်ကီဘုံတွေကိုမြောက်ပိုင်းအလပ်ပုံမြို့မှာအစိုးရတပ်တွေကဆက်ပြီးတော့အသုံးပြုနေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်ဖေဖော်ဝါရီလမှာဒီဆုံးဖြတ်ချက်ချလိုက်ပြီးကြတဲ့ကအလပ်ပုံမြို့နေရာအနှံ့အပြားမှာနေရာ85နေရာထက်မနည်းမှာဘုံကွဲတာတွေတွေ့ခဲ့ရပြီးတော့အဲ့ဒီမှာအများစုကတော့တိုင်ကီဘုံထိထားတဲ့ပုံတွေ့ရတယ်လို့ HRW ကပြောပါတယ်ရှင်
ဤရနိုင်ငံမှာလည်းဒီကနေ့ဘုံနှလုံးပေါက်ခွဲခဲ့တဲ့အတွက်လူဆယောက်ထက်မနည်းသေဆုံးသွားပါတယ်2012ခုနှစ်မှာအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းသွားခဲ့ပြီးခဲ့ကဆိုရင်ပထမဆုံးအထူးထူးရုပ်ောက်ဖွဲ့တွေကျင်းပဖို့တရက်အလိုမှာပဲပေါက်ကွဲမှုတွေဖြစ်တာပါဘက်ဂရက်မြို့တော်နဲ့68မိုင်နီးပါးလောက်အကွာအယ်ဆာဒီယာအရက်မှာဒီကနေ့ပေါက်ကွဲမှုတွေဖြစ်ခဲ့တာပါတနင်္လာနေ့ကဘက်ဂရက်မြို့တော်နဲ့မြို့တော်ရဲ့မြောက်ဖက်အရက်တွေမှာပေါက်ကွဲမှုတွေကြောင့်လည်းလူ90ထက်မနည်းသေဆုံးခဲ့ရပါသေးတယ်ဗိုလ်ဒူးနေ့ကျင်းပမဲ့လှုပ်တော်ရုပ်ောက်ဖွဲ့တွေမှာမဲသွားမပြေးနိုင်သူတွေဟာတနင်္လာနေ့ကစပြီးကျူတင်မဲတွေပြေးနေကြပါပြီမဲဆန္ဒရှင်တွေဟာဘာသာရေးနဲ့လူမျိုးရေးဆိုင်ရာအတိုင်းမဲပေးကြပွဲရှိပြီးဘဲပါတီတစ်ခုတည်းကမှအများစုကိုအနိုင်ရပွဲမရှိဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ပြည်ထောင်အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 1.3 လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တောင်ကိုရီးယားနိုင်ငံမှာလူ300ကျော်ပျောက်ဆုံးသေခဲ့ရတဲ့ကတိုတင်မောနေမြုပ်မှုပေါ်မှာအစိုးရအနေနဲ့လုံလုံလောက်လောက်တုံ့ပြန်မှုအပေးနိုင်ခဲ့တာအတွက်လို့ပြောပြီးတော့တောင်ကိုရီးယားသမ္မတဘိုက်ကေဟီကတောင်းဆိုတောင်းပန်သွားခဲ့ပါတယ်။ April 16ရက်နေ့ကဖြစ်ပွားတဲ့ဖြစ်ရပ်ကိုမတားဆီးပေးနိုင်ခဲ့တာအတွက်လည်းတောင်းပန်ပါတယ်လို့ Miss Parker သူ့ရဲ့ဝန်ကြီးအဖွဲ့ကိုဒီကနေ့ကပဲပြောသွားခဲ့ပါတယ
်။사전에사고를예방하지못하고초동대응과수습이미흡했던데대해
ဒီဖြစ်ရဆိုကြည့်မဖြစ်အောင်လို့မတားဆီးနိုင်ခဲ့တာတွေရောအစာပိုင်းကယ်ဆယ်ရေးတွေကိုလုံလုံလောက်လောက်မလုပ်ပေးနိုင်ခဲ့တာအတွက်ကြောင့်ရောကျွန်မတောင်းပန်တင်ပါတယ်ဒီလိုတောင်းပန်လို့တော့နာကျင်ခံစားရသူတွေရဲ့ဝေနာတွေရော့ပါသွားမှာမဟုတ်ပါဘူးဒီဖြစ်ရဆိုကြောင့်တမိုးရှိရဲ့လူသက်ပေါင်းများစွာဆုံရှုံရဲရတာအတွက်လိုက်လိုက်လဲလဲပဲတောင်းပန်ခြင်းပါတယ်လို့သမရဖတ်ကပြောသွားတာပါအထက်တန်းကျောင်းသားအများစုလိုက်ပါလာတဲ့နှစ်သွားတဲ့ Seawool ကတို့တင်မောတွေကနေအလောင်း193လောင်းကိုရေငုပ်သမားတွေဆယ်ယူရရှိခဲ့ပါပြီနောက်ထပ်လူပေါင်း100ကျော်ပျောက်ဆုံးနေစေဖြစ်ပြီးတော့သူတို့လည်းတည်ပြီးလို့ယူဆရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေကြတာအတွက်ထိခိုက်ရသူတွေရဲ့မိသားစုဝင်တွေစိတ်ဆိုးနေကြပြီးတော့တင်မောထဲမှာပိတ်မိနေကြသူတွေကိုကယ်ဆယ်နိုင်ဖို့ပို့ပြီးတော့လှုပ်ပေးနိုင်ခဲ့တဲ့လို့ပြောကြပါတယ်။ဒီဖြစ်ရကြောင့်ဝင်းကြီးချုပ်ကတော့ယာရုကနှုတ်ထွက်စာတင်ထားပြီးတော့အခြေအနေတွေတည်ငြိမ်ငြိမ်ချင်းဖြစ်သွားချိန်ထိတော့သူယာရုမှာဆက်ရှိပေးနေမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံနဲ့ပန်ဆက်မှုအငင်းပေါ်နေတဲ့နောက်ဖက်ပင်လယ်နယ်နိမိတ်နားမှာမြောက်ကိုရီးယားကအမြောက်ကြီးအစ်စ်တွေနဲ့ပြစ်ခတ်တဲ့စီးရီးလေးကျင်းမှုကိုစတင်လိုက်ပါတယ်။စီးရီးလေးကျင်းမဲ့အစီအစဉ်ကိုမြောက်ကိုရီးယားကအကြောင်းကြားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရခင်မင်စုကအင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားကအမြောက်နဲ့အကြိမ်90ပြစ်ခတ်ခဲ့ပြီးတောင်ကိုရီးယားပိုင်နယ်ထဲကိုကြီတစ်ခုမှမကျခဲ့ဘူးလို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လကလည်းအားလူလေးကျင်းမှုမျိုးမြောက်ကိုရီးယားကလုပ်ခဲ့ပါသေးတယ်။အမြောက်ကြီးတို့တောင်ကိုရီးယားရေပိုင်နယ်ထဲကျခဲ့ပြီးတောင်ကိုရီးယားဘက်ကလည်းနေဆက်တစ်လျှောက်ပြန်ပြစ်ခဲ့ပါတယ်။အဲ့ဒီလိုစမ်းသပ်မှုမျိုးတွေဟာလုံလည်ကြဖြစ်ပေမဲ့စစ်ဖြစ်စဲအနေအထားမျိုးရှိနေတဲ့ပြိုင်ဘက်နိုင်ငံအကြားဆက်ဆံရေးနောက်ထပ်တင်းမာသွားလို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့၄ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ဖို့ပြင်ဆင်နေပွဲရှိတယ်ဆိုတဲ့သတိပေးချက်တွေထွက်ခဲ့ပြီးတဲ့နောက်တင်းမာမှုကတိုးနေတာဖြစ်ပါတယ်
။ American ပြည်သူ့တန်တမန်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Stengel ဟာမြန်မာနိုင်ငံကိုဒီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အခမ်းအနားကိုဆွေးနွေးဖို့အတွက်ဧပြီလ28ရက်နေ့ကပဲရောက်ရှိလာခဲ့ပါတယ်။ Mr. Stengel ဟာမြန်မာလူငယ်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့အမေရိကန်ကနေမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာဆွေးနွေးသွားပါတယ်။ American သမ္မတရဲ့အထူးအစီအစဉ်ဖြစ်တဲ့အာဆီယံနိုင်ငံတွေအကြားဥဆောင်မှုစွမ်းရည်ဖွံ့ဖြိုးစေရေးနဲ့ကုလဆက်ဆံမှုတိုးတက်ရေးကိုခိုင်မာစေဖို့ American ပြည်ထောင်စုနဲ့ဒေတာရင်းကလူငယ်တွေကြားမှာပူးပေါင်းခိုင်မာစေဖို့ရည်ရွယ်ပြီးတော့အရှိအာရှလူငယ်ခေါင်းဆောင်များအစီအစဉ်ကိုသမ္မတအိုဘားမားနဲ့အတူမလေးရှားနိုင်ငံမှာတက်ရောက်ပြီးမစ္စတာစတန်ဂယ်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။နောက်ထပ်အမေရိကန်မြန်မာဆက်ဆံရေးသတင်းဘုတ်ကတော့အမေရိကန်အစ်မြင့်တန်တမန်အန်ဒရူးအိုဘရိုင်ယန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
အလာဘားမားအာကင်ဆောနဲ့မစ္စစ်ပီပြည်နယ်တွေမှာနှစ်ရက်ကြာလေဆင်နှာမောင်းဝင်တိုက်ခဲ့ပြီးအိမ်တွေစီးပွားရေးလုပ်ငန်းတွေပျက်စီးခဲ့ရပြီးတဲ့နောက်ပြန်လည်တိဆောက်ရေးအတွက်လုံနေကြပါပြီ။အမေရိကန်ပြည်ထောင်စုအလဲပိုင်းနဲ့တောင်ပိုင်းဒေသတစ်လျှောက်ကလူထောင်ပေါင်းများစွာဟာတနင်္လာနေ့ကလျှက်စီမီမရှိဘဲနေခဲ့ကြရပါတယ်။ပြင်းထန်ဆိုးရွားတဲ့မုန်တိုင်းစနစ်တစ်ခုရှိနေတာကြောင့်အလာဘားမားပြည်နယ်မှာညဘက်တလျှောက်နောက်ထပ်လေဆင်နှာမောင်းတွေတိုက်ခတ်မဲ့အရေးရှိခဲ့တဲ့ကြားကပဲမုန်တိုင်းတန်ကနေလူမြောက်နိုင်သူတွေကိုရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကလိုက်ရှာခဲ့ကြပါတယ်။မစ္စစ်စပီပြည်နယ်ထူပလိုမြို့မှာတနင်္လာနေ့ကလေဆင်နှာမောင်းဝင်တိုက်တာကြောင့်အင်ဂျီယာပေါင်းများစွာပျက်စီးခဲ့ပြီးဓာတ်အားလိုက်တွေပြတ်ပြီးတော့သစ်ပင်တွေပြိုလဲခဲ့ပါတယ်။နောက်ပိုင်းမှာအလာဘားမားပြည်နယ်အေသင်စ်မြို့ပဲမုန်တိုင်းရောက်သွားပြီးလူနှစ်ယောက်သေဆုံးခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကတော့အာကင်ဆော့ပြည်နယ်လစ်တယ်ရော့ခ်မြို့စင်ကြေပုံးအရက်တွေဟာမုန်တိုင်းတံအပြင်းထန်ဆုံးခံခဲ့ရပါတယ်။အာကင်ဆော့ပြည်နယ်တောင်ပိုင်းမှာမုန်တိုင်းကြောင့်လူ15ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းတံတင့်သူတွေကိုအကူအညီပေးမယ်လို့သမ္မတဥပမာကဖိလစ်ပိုင်နိုင်ငံကြီးစင်တွင်တနင်္လာနေ့ကပြောခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့ရင်တွေကိုမအေးတန်နာကြောင့်လည်းကိုကြော့ကြော့သိန်းတို့ချင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်သတင်းသမားတချို့ဖမ်းဆီးထောင်ချခံရမှုတွေကိုစိုးရိမ်မကင်းဖြစ်မိပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာမီဒီယာလွတ်လပ်ခွင့်ကိုရှေ့ရိုးဆောင်ရွက်သွားဖို့လိုလားတယ်လို့အမေရိကန်ပြည်ထောင်စုပြည်သူ့တန်တမန်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကပြောဆိုပါရယ်မြန်မာနိုင်ငံကိုရောက်ခဲ့တဲ့သူ့ရဲ့နှစ်ရက်တာခီးစဉ်ဟာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးထောက်ခံဖို့ဖြစ်တယ်လို့ဆိုပါရယ်ရန်ကုန်ရုံးခွဲကနေကိုသားညွန့်ဦးသတင်းပေးပို့ထားပါရယ်ရှင်
အမေရိကန်ပြည်တော်စုရဲ့ပြည်သူ့တန်တမန်ရေးရာဒုတိယနိုင်ငံခြားရေးဝန်ကြီးစတင်ဂါဟာဒီကနေ့နေပြည်တော်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ချရေးဝန်ကြီးဦးအောင်ကြည်တို့နဲ့တရားစီတွေ့ဆုံခဲ့ပါတယ်။သူရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးဖို့ဖြစ်တယ်လို့ပဲဆက်ပြီးတော့လှုပ်ဆောင်စရာကြံ့နေတာတွေကိုလည်းထောက်ပြတွန်းအားပေးဖို့ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးတာမီဒီယာလွတ်လပ်ခွင့်ပေးတာစင်စါစနစ်ဖျက်သိမ်းတာအပါအဝင်ဒီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအမေရိကန်ပြည်တော်စုအနေနဲ့အားပေးထောက်ခံတယ်ဆိုတာကိုမြန်မာအစိုးရတာဝန်ရှိသူတွေကိုသူပြောဆိုခဲ့ပါတယ်။ဒါအပြင်ဒီမီဒီယာဖိနှိပ်မှုတွေဆက်ပြီးတော့ရှိနေသေးတဲ့အပေါ်မှာလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်
။ at the same time there's still a long way to go. We're very concerned about the
ဒီမှာပဲလှုပ်ဆောင်စရာတွေအတော်ကြာပါသေးတယ်။သတင်းတောက်တွေကိုထောင်ချတာပြစ်မှတ်ထားအရေးယူဖမ်းဆီးတာတွေအပေါ်မှာစိုးရိမ်မကင်းဖြစ်ရပါတယ်။သတင်းမီဒီယာဆိုင်ရာပြုပြင်ပြောင်းလဲရေးတွေသတင်းမီဒီယာနဲ့ဆိုင်တဲ့ဥပဒေအရလွတ်လပ်ခွင့်ပေးတာတွေဆက်လုပ်သွားတာကိုတွေ့မြင်လို့ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံစဉ်မှာပြောဆိုဆွေးနွေးခဲ့ပါတယ်။အစင်းအစင်းဆောင်ရွက်သွားဖို့ကိစ္စဖြစ်ပါတယ်။တခုကတော့လွတ်လပ်ခွင့်ပေးတာတွေဆက်လုပ်သွားဖို့နဲ့အချိန်ထဲမှာသတင်းသမားတွေကဖိနှိပ်မှုတွေရပ်တန့်ဖို့ကိစ္စဖြစ်ပါတယ်
။ Mr. Stengel ဟာသတင်းသမားချုပ်ဖမ်းဆီးခံရတဲ့ကိစ္စပြည်ပသတင်းမီဒီယာသမားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့ကိစ္စအပါအဝင်သတင်းလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်မှုတွေကိုပြန်ကြားရေးဝန်ကြီးကိုပြောဆိုခဲ့ပါတယ်။ American ပြည်သူအနေနဲ့ကတော့သတင်းမီဒီယာဖွံ့ဖြိုးရေးအပါအဝင်ပညာရပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာစေရေးအတွက်မြန်မာလူငယ်တွေအတွက်ပညာတော်သင်စုတွေလေ့လာရေးအစီအစဉ်တွေတိုးမြှင့်ပြီးတော့ဆောင်ရွက်နေတယ်လို့ Mr. Stengel ကမြန်မာသတင်းအယ်ဒီတာတွေနဲ့တရားတွေ့ဆုံမှုတစ်ခုမှာပြောခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေတွေနဲ့ပတ်သက်လို့သတင်းမီဒီယာဘိုင်းကအကြီးတန်းအယ်ဒီတာတချို့နဲ့ဒီသတင်းစာရှင်းလင်းပွဲမလုပ်ခင်မှာတရားတွေ့ဆုံဆွေးနွေးခဲ့တာပါ။သူကိုယ်တိုင်သတင်းအယ်ဒီတာတခုဖြစ်တဲ့ Mr. Stengel အနေနဲ့ American ပြည်တော်စုရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုရှင်းပြသွားသလိုပဲမြန်မာနိုင်ငံဘက်ကသတင်းလွတ်လပ်ခွင့်ဆိုင်ရာစင်ခေါ်ချက်တွေအခက်အခဲတွေကိုလည်းနားထောင်သွားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းလူထုရဲ့ဆန္ဒဟာအခေအားကျပြီးတော့လူထုရဲ့ဆန္ဒသဘောထားထင်ရှားဖို့လိုတယ်ဆိုတာကိုဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆက်နွယ်ပြီးတော့သတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်။ What we support is the will of the people expressed through the constitution. The constitution itself should be reflective of the will and the desires.
လူထုအနေနဲ့သူတို့ဆန္ဒအတိုင်းဖွဲ့စည်းပုံအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရစေဖို့ကျွန်တော်တို့လိုလားထောက်ခံပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကလည်းလူရုရဲ့ဆန္ဒအတိုင်းဖြစ်ဖို့လိုပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တည်ထောင်ပြောဆိုစရာမရှိပေမဲ့လို့ဒါဟာမြန်မာလူထုဆန္ဒအတိုင်းဖြစ်ဖို့လိုပါတယ်မြန်မာလူထုအနေနဲ့ဖွဲ့စည်းပုံကိုပြင်ဆင်လိုတယ်ဆိုတာအတော့ကိုစိတ်ဆန္ဒရှိနေပုံရပါတယ်ဒါဟာပြည်တွင်းမှာဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့လူထုဆန္ဒအတိုင်းဖွဲ့စည်းပုံပြင်ဆင်မှုကိုထောက်ခံအားပေးပါတယ်
Mr. Stengel ဟာမနေ့တုန်းကတော့ရန်ကုန်မြို့မှာဒီအမေရိကန်နိုင်ငံခြားရေးဌာနကစီစဉ်ခဲ့တဲ့ပညာရေးနဲ့အတွေ့အကြုံဖလှယ်ရေးအစီအစဉ်မှာပါဝင်ခဲ့သူမြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ပဲမြန်မာလူငယ်စုံဦးလုပ်ငန်းရှင်တွေနောက်ရက်ဖက်လူမှုအဖွဲ့အစည်းကပုဂ္ဂိုလ်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာအမေရိကန်ဆက်ဆံရေးတွေတိုးမြင့်လာချိန်မှာအမေရိကန်အစိုးရဘက်ကရောလွှတ်တော်ဘက်ကတာဝန်ရှိသူတွေပါမကြာမကြာမြန်မာနိုင်ငံကိုအခုလာရောက်နေပါတယ်မ ကြာခင်တုန်းကပဲဒီအာရှပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဒန်နီယယ်ရက်ဆယ်မြန်မာနိုင်ငံကိုလာရောက်ခဲ့ပါသေးတယ်။လာမယ့်နိုဝင်ဘာဒီအရှိအာရှထိပ်သီးညီလာခံတက်ဖို့လဲသမ္မတဥပမာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။အခုဒီမစ္စတာစတန်ဂါခီးစင်ကတော့အမေရိကန်နဲ့မြန်မာနိုင်ငံကြားပြည်သူချင်းဆက်ဆံမှုပို့ပြီးတော့အားကောင်းလာဖို့ယူရတဲ့ခီးစင်ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
ကိုသားညိုဦးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ခုကတော့ရခိုင်မျိုးသားညီလာခံသတင်းကိုပြောပြပေးပါမယ်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ချင်းပါတဲ့ရခိုင်မျိုးသားညီလာခံတတိယမြောက်နေ့မှာရခိုင်ပြည်နယ်ငင်းချမ်းရေးနဲ့တည်ငြိမ်အေးချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဦးဆောင်ဆွေးနွေးခဲ့သူတွေနဲ့ပွဲတက်ရောက်သူတွေကပြောပါတယ်ရခိုင်ပြည်နယ်ငင်းချမ်းရေးနဲ့ပြည်ပခန့်တွေထပ်မဖြစ်ဖို့အတွက်ထောက်ခွဲ82ခုနဲ့နိုင်ငံသားဥပဒေနဲ့အစိုးရအနေနဲ့ကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့လည်းညီလာခံဖြစ်မြောက်ရေးဒုတိယခေါင်းဆောင်တဦးကပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါပါရှင
်ရခိုင်ပြည်နယ်ညဉ့်ညဉ့်တင်ငင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်လူမျိုးရေးပါတီညဉ့်ညဉ့်ဖော်ဆောင်ရေးအဖွဲ့အတွင်းရေးမှုလည်းဖြစ်ရခိုင်မျိုးသမီးစီယုံဥက္ကရာလည်းဖြစ်တဲ့ဒေါ်စောမြတ်ရသာလင်းကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါရယ်2012ခုနှစ်ကစခဲ့တဲ့ပြည်ပခါတွေဟာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးတွေကိုပါအဟန္တာဖြစ်စေတဲ့အတွက်ဒီပြဿနာတွေအ мян ချုပ်ငင်းရေးအတွက်ဒီကနေ့ဆွေးနွေးပွဲမှာဦးစားပေးဆွေးနွေးခဲ့တယ်လို့ဒေါ်စောမြတ်ရသာလင်းက VOA ကိုအခုလိုရှင်းပြပါရယ်
ဒီနေ့ကျမတို့ဆွေးနွေးတာကရခိုင်ပြည်တွင်းရေးအေချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ကဏ္ဍအတွက်ကိုဒီမှာပန်းနဲ့တစ်ခုထားပြီးတော့မှကျမတို့ဆွေးနွေးကြတာရှိပါတယ်။ဘာဖြစ်လို့ဆွေးနွေးကြလဲဆိုလို့ရှိရင်ငင်းကြရေးမရှိဘူးဆိုလို့ရှိရင်တော့ရခိုင်ပြည်ကတိုးတက်ဖွံ့ဖြိုးမှာမဟုတ်ဘူး။ပြီးလို့ရှိရင်အခုဆိုလို့ရှိရင်ကျမတို့ကမထောင်နဲ့တစ်စင်းနဲ့တစ်ခုနဲ့ကနေပြီးတော့ဖြစ်ပေါ်လာခဲ့တဲ့ပဋိပက္ခရဲ့အဆက်တွေကအခုထိရှိနေသေးတော့အဲ့ဒီကိစ္စတွေအလုံးစုံတို့ဟာလည်းအင်မတန်မှအရေးကြီးတယ်။ပြီးလို့ရှိရင်ရခိုင်ပြည်တွင်းရေးဖို့အရေးနဲ့အေချမ်းဖို့ရေးတယ်လည်းအရေးကြီးတဲ့အပေါ်မှာအခြေအနေကကိုဆက်သက်ပြီးတော့မှကျွန်မအနေနဲ့ဆွေးနွေးပါတယ
်။အဓိကအချက်ကတော့ရခိုင်လူမှုလုံခြုံရေးနဲ့ရခိုင်ပြည်နယ်တင်းကျင်းအေးချမ်းရေးအတွက်ဘယ်လိုတိစောက်ကြမလဲဆိုတဲ့မူပေါင်းတစ်ရက်လမ်းကြောင်းတစ်ရက်ဖြစ်ပေါ်လာဖို့တွေကိုလည်းဆွေးနွေးမှုမှာအဓိကထားပြောဆိုသွားတာကိုတွေ့ရတယ်လို့ဆွေးနွေးပွဲကိုတက်ရောက်လာသူတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာတရားဥပဒေစိုးမိုးမှုအပိုင်းတွေအပါအဝင်ရခိုင်ပြည်နယ်အတွင်းကျူးကျော်ဝင်ရောက်သူတွေရဲ့ပြဿနာကိုပါလေ့ထားဖို့အချက်တွေကိုလည်းဆွေးနွေးပွဲပြီးမှတက်ရောက်သူတွေကအဓိကမေးခွန်းထုတ်ခဲ့တာကိုတွေ့ရတယ်လို့လည်းဒေါ်စောမြတ်ရသာလင်းကပြောပါတယ်
ဥပဒေစိုးမိုးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့မှပုံပြီးတော့မေးကြတာရှိပါတယ်။ဒါလည်းဆိုလို့ရှိရင်ဥပဒေစိုးခန့်ပြည်တွင်းမှာဥပဒေစိုးမိုးမှုမရှိဘူးလို့မြင်ကြတဲ့အများကြီးရှိပါတယ်။မြင်ကြတဲ့အချက်တွေအများကြီးရှိပါတယ်။ဒီလိုရှိရင်ဒီရခိုင်ပြည်အတွင်းမှာပေါ့လေနော်ဒီ NGO တွေရဲ့အခန်းကဏ္ဍနဲ့လည်းဆွေးနွေးကြတာရှိပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်အတွင်းမှာဥပဒေစိုးမိုးရေးနဲ့ဒီဇိုင်းကြီးကနေပြီးတော့မှကျွန်တော်တို့မြန်မာရခိုင်ပြည်အတွင်းမှာပေါ့လေခိုးဝင်လာတဲ့လူတွေရဲ့အန္တရာယ်ကိုအနာဂတ်နေ့ရှင်ရှင်မှာဘလော့ကာကွန်မန်လို့ဆိုတဲ့ကဏ္ဍတွေကိုအလေးစားဆွေးနွေးကြတာရှိပါတယ်
1980နှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုအစိုးရအနေနဲ့အခိုင်အမာကင်ပြီးတော့ရခိုင်ပြည်နယ်အတွင်းကလူမျိုးရေးပြဿနာကိုဖြေရှင်းဖို့တက်ရောက်လာတဲ့ရခိုင်လူထုကအကြံပေးတာကိုတွေ့ရတယ်လို့လည်းညီလာခံဖြစ်မြောက်ရေးဒုတိယခေါင်းဆောင်ဦးဥလာစောကပြောပါတယ
်ကျွန်တော်တို့များသောကျွန်တော်သတိထားမိရတော့1982ဥပဒေကိုပဲအခိုင်အမာကင်ကြဲပြီးတော့အစိုးရအနေနဲ့အလုပ်လုပ်ဖို့ဆိုတဲ့ဟာကိုအဓိကတောင်းပေးပြီးပြောကြတယ်ခင်ဗျအဲ့ဒီ violence ဖြစ်တဲ့ region ကြီးကဒါရီကဦးအချို့ကလည်းအချိန်ကနီးပြန်းနေကြိုးတဲ့ခါကြပါတော့အဲ့ဒီဟာတွေကတော့အကုန်လုံးဗမာပြည်မှာရှင်းပြီးသားကိစ္စတွေပါနော်အခုသမဏပြောတီရခိုင်တွေကခဏခဏပြောနေတဲ့နိုင်ငံတော်ပိုင်းကလည်းပြောနေတဲ့အဲ့ Ranger ဆိုတာမရှိဘူး but Ranger ဆိုတာဘာဖြစ်တယ်ညာဖြစ်တယ်ဆိုတော့ထုံးစံတိုင်းပြောကြတယ်ပေါ့ဗျာနော
်ကြောက်ပြီမြို့မှာအခုကျင်းပနေတဲ့ရခိုင်အမျိုးသားညီလာခံကိုမေလ၁ရက်နေ့ထိ9ရက်ကြာကျင်းပသွားမှာပါရခိုင်ပြည်နယ်မြို့နယ်18မြို့နယ်ကလည်းသူတို့ရဲ့မြို့နယ်အတွင်းလူရည်ကအစအုပ်ချုပ်မှုပညာရေးကျန်းမာရေးစသဖြင့်အခြေခံလိုအပ်မှုအခြေအနေတွေအရေးတကြီးလှုပ်တင်တာတွေကိုလည်းမြို့နယ်အလိုက်အစိုးရကစတင်ဆွေးနွေးနေကြပါတယ်မြို့နယ်အလိုက်ရခိုင်လူမှုကိုယ်စားလှယ်တွေရွေးချယ်ပြီးတော့တက်ရောက်စေခဲ့ရမှာနိုင်ငံရေးပါတီစုံကပုံကိုယ်တွေလည်းပါဝင်နေပါတယ်နိုင်ငံတကာကရခိုင်ကိုယ်စားလှယ်တွေလည်းတက်ရောက်ပြီးတော့နိုင်ငံအလိုက်ရှိနေတဲ့ကြုံတွေ့နေရတဲ့ရခိုင်လူမျိုးတွေရဲ့အခြေအနေတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်အေဗီယန်29နှစ်ကစတင်ခဲ့တဲ့ရခိုင်မျိုးသားညီလာခံအဖွဲ့ပွဲမှာတော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ရောက်ပြီးတော့အဖွဲ့မှစကားပြောခဲ့ပါတယ်။မေလ၁ရက်နေ့ပိတ်ပွဲကိုတော့ပြည်ထောင်စုတော်နိုင်ရကသူတော်ဦးရွှေမင်းတက်ရောက်စကားပြောဖို့ရှိပါတယ်။ညီလာခံအတွင်းမှာရခိုင်ပြည်နယ်အစိုးရဝန်ကြီးပိုင်းတွေပြည်ထောင်စုနဲ့ပြည်နယ်လွတ်တော်အမတ်တွေလည်းတက်ရောက်နေကြပါတယ်။အခုကျင်းပနေတဲ့ရခိုင်မျိုးသားညီလာခံအတွင်းမှာရခိုင်ပြည်နယ်မှာအခြေမဆိုင်ပဲပြည်ပနိုင်ငံတွေမှာကာလအတော်ကြာအခြေဆိုင်ခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP လို့အဖွဲ့အစည်းတွေရခိုင်တက်မတော် AA လို့အဖွဲ့အစည်းတွေနဲ့အိန္ဒိယနိုင်ငံမှာအခြေဆိုင်တဲ့ DPA လို့ခေါ်တဲ့ရခိုင်ဒီမိုကရက်တစ်ပါတီလို့အဖွဲ့အစည်းတွေလည်းဒီညီလာခံကိုတက်ရောက်လာခဲ့တာပါအခုကျင်းပခဲ့တဲ့ရခိုင်မျိုးသားညီလာခံဟာတမိုင်းမှာဆိုရင်ဒုတိယအကြိမ်ဖြစ်တယ်လို့သိရပြီးတော့ပထမအကြိမ်ကိုလွန်ခဲ့တဲ့နှစ်60ခန့်ကရခိုင်ပြည်နယ်မြေပေါ်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်အခုညီလာခံကိုတော့ရခိုင်လူထုကိုယ်စားလှယ်တထောင်ကျော်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ချေဆိုင် VOE သတင်းထောက်ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်လက်ဘရောင်းထောင်ဒေသကလေဒီတိန်ဖြူဖြက်နေတဲ့အခြေအနေနဲ့ဒေသခံတွေဒီကနေ့ဆန္ဒပြကြတဲ့အကြောင်းကိုတင်ပြပေးပါအောင်မယ်ရှင်စကိုင်းတိုင်းမော်ယာခရိုင်လက်ဘရောင်းတောင် Jenny Siman Gain Sepiro Losambo, Dida Ganri, Lemi Rinet, Dadana, Nemi Rigu, Shinlin Nirama. A kunaso, Lady Tingo, Anabainuga, in Aton Pupian Nibo, a dwe. Digane Nile, Nanai Lauka Sapi, a look the Mariga, Sa, Wimma Canove, Lady Tingo, Doya Lama, Sanchet Nivare. Siman Gain, but the Lu, Ganqua. Needed Jagabe, Anabainuga, through CS and Dine Cello needed a dre. Did that can we got? The basic can Milan bonnet, pure quaker, tenin and halabi, a tame my pie, Jane chide. Did that can we, Iberla Nasak Guyani, Diganima, Gangwe, Sanap Yajavare? Tiny cheese, I view it, drink down my e my god, drink people, Tavarish.
Sagain dine, Moyakayai, Lebron down my sheet, Jenny Simangay dre. ဒေသငယ်နေရဲ့လယ်မြေတွေနဲ့သာသနာနယ်မြေတွေကိုစီမံကိန်းကိုတာဝန်ယူလုပ်ဆောင်နေတဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကသင်ယူခဲ့တာပါစီမံကိန်းနဲ့မလွတ်တဲ့လယ်ရီသိန်းကိုဖြိုဖျက်ဖို့အတွက်စူးစမ်းနေကြောင်းအေဘီလ29ရက်နေ့မှာတော့အဲ့ဒီနေရာတစ်ဝိုက်ကိုလုံခြုံရေးတင်းကျပ်ထားတယ်လို့ဆိုပါတယ်
ဒီတော့ကျေးရွာဆမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကတော့အခုလိုမိတ်ပါတယ်။ဒီငါဒီနေ့နှစ်နာရီလောက်ကစပြီးတော့ဘယ်လိုမှအဝင်မခံတော့ဘဲလို့တမန်းမှန်လည်းအဝင်မခံတော့ဘူး။အခုလုံးလုံးစင်ကတော့စင်ကိုဖြိုးမယ်နန်းတော့မနေ့ဆက်ကြီးအဲတစ်ဆက်ရဲ့ညံတရားကြီးပေါ့အသီးသားကြီးတစ်ခုရဲ့တော့အဲ့နာမှာရောက်ရှိနေတယ်ပေါ့နော်။အဲဦးစင်းတို့သိရတဲ့လောက်ကတော့ဖြတ်နေပြီလို့ဦးစင ုံဝင်နေတယ်သူတို့မနက်ကစပြီးတော့အလုပ်သမားတွေကိုလည်း family မိုးတော်ကုမ္ပဏီကနေပြီးတော့ပိတ်လိုက်ပြီပေါ့ညာ3ရက်လောက်ဒီနားမယ်ပေါ့နော်အလုပ်သမားတွေမြေတဲတဲ့ကားတွေရောအဲဒိုးသားဗကုံးမောင်းတဲ့ကားတွေရောအကုန်လုံးနားလိုက်တယ်ပေါ့သူကဒီကြော်ရွာဆိုတဲ့ရွာလေးရှိတယ်အဲ့ဒီရွာလေးနေပြီးတော့ညကင်းနေပါတယ်ကြပြီးတော့ဒီသူပြားတွေနဲ့တာပြီးတော့ထားတယ်ပေါ့ဗျာအဲ့ဒါကတော့တာဝန်ရှိတဲ့လူတွေနောက်ပဲဝင်ရတယ်ဒီရက်သားတွေပါလေလုံးဝမဝင်ဘူးအခုကျတော့အရင်ကတော့အလုတ်သမားတွေပါလေရောဒီကပ်ပြပြီးတော့ဝင်နေအခုကျတော့အလုတ်သမားတွေလည်းအဲ့ထဲမှာဝင်လို့မရတော့
လေဘရောင်းတောင်ကျင်းဒီစီမံကိန်းဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်မုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့ရှေးဟောင်းဗုဒ္ဓဘာသာအမွေအနှစ်ဖြစ်တဲ့လေဒီသိန်းကိုဖြိုဖျက်ဖို့အတွက်မတ်လ30ရက်နေ့တုန်းကတော့တန်ခါအပါ30လောက်နဲ့တိန်နှုတ်တာကိုစတင်လှုပ်ဆောင်ခဲ့တာပါလေဒီသိန်းကိုဖြိုဖျက်ဖို့အတွက်လှုပ်ဆောင်နေခြင်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ကန့်ညီမှုမရှိဘူးဆိုပြီးလေဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ
်မူလရဲ့အခြေအနေနဲ့အနေအထားမပြည့်ပိုပြည်သူလူထုကနေပြီးတော့လက်ခံနားလည်လို့ရှိလို့ရှင်မူလအခြေအနေမပြည့်ပြောင်းရွှေ့ပေးရမယ်လို့တော့ပြောထားတယ်ဒါပေမဲ့အခုသူတို့ပြောင်းရွှေ့မဲ့ပုံစံကဟိုအငြိပေးရတာတော့လေဟိုဒီအရုပ်ဖြိုပြီးတဲ့ခါကျတော့မပြောင်းမယ်လို့ပြောတယ်ဟိုဒါတော့ချင်းကသာတိုင်းကိုက်ညီမှုမရှိဘူးဆိုတော့ပြောကြတာပေါ့လေ
လေဒီသိန်းဖြိုဖျက်တာကိုစန့်ကျင်ကန့်ကွက်တဲ့ဒေသခံတွေကတော့စီမံကိန်းဖျက်သိမ်းရေးပါဝင်အချက်၁၀ချက်နဲ့ဧပြီလ29ရက်နေ့မှာဆန္ဒပြကြကြောင်းဒေသခံတို့ကပြောပြပါတယ
်ဒီတော့ချင်းကစီမံကိန်းအခုကဖျက်သိမ်းရေးတွေခေတ်တွေတခါနဲ့ကျွန်တော်တို့မိမမို့သူတွေတနည်းနဲ့ခါလာပြီးဖိမှတ်နေတယ်ကျွန်တော်ဆန္ဒပြရခင်ဗျာအဓိကတောင်းဆိုချက်ကတော့ကျွန်တော်တို့ငကတ်တဲ့အနေနဲ့ကျွန်တော်တို့ဒီလောက်ပေါ်အခုဟိုအများကိုတရားခံများကိုကော်ရက်ပြီးတော့ကဂျင်းစီမံရေးစတဲ့အထောက်အဝါဖော်ဖို့ရုပ်သိမ်းပေးရတယ်ပေါ်မှာကျွန်တော်အဆက်အလုံးပေါင်း၁၀ကျင်းနဲ့ကျွန်တော်တို့တောင်းဆိုကြရခင်ဗျာ
အလားတူပဲရန်ကုန်မြို့မှာလည်းတက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေကလက်ဘရောင်းအရေးအတွက်ဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးလက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်ဆယ်ရေးအတွက်တောင်းဆိုဆန္ဒပြတာတွေဖြစ်ခဲ့ပြီးတဲ့နောက်လက်ဘရောင်းတောင်ကလေဒီသိန်းကိုဖြိုဖျက်မှာကိုကာကွယ်ခဲ့တဲ့တန်ကားတွေဟာတပိတ်စခန်းဖွင့်ပြီးဆန္ဒပြကြတဲ့အတွက်မီးလောင်ဘုံးနဲ့ဖြိုခွဲခံခဲ့ရပါတယ်။အဲ့ဒီတုန်းကတန်ခါ90ထဲမင်းဟာမီးလောင်ဒဏ်ရာများရရှိခဲ့ပါတယ်။ဒီနောက်လက်ဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မတီကိုလည်းဖွဲ့ခဲ့ပါတယ်။အခုအခါမှာတော့ကော်မတီရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိသလိုဒေသခံတွေနဲ့ညှိနှိုင်းတိုင်ပင်ခြင်းမရှိတာကြောင့်ဆိုပြီးဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။
လက်ဘရောင်းတောင်ချင်းနီစီမံကိန်းကလေဒီသိန်းဖြိုဖျက်မှုအခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ကချင်ပြည်နယ်ဘက်မှာစီးရဲမအေးတဲ့အခြေအနေပေါ်ဆွေးနွေးကြဖို့ KIO ကမြန်မာအစိုးရကိုကန့်လှမ်းလိုက်တဲ့အကြောင်းပြောပြပေးပါအောင်မယ်။တနိုင်ငံလုံးအဖြစ်ခံရက်စဲရေးဆွေးနွေးနေတဲ့အချိန်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားလာတာကိုပြန်လည်သုံးသပ်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဒီကနေ့မြန်မာအစိုးရကိုကန့်လှမ်းလိုက်ပါတယ်။ဒီတွေ့ဆုံပွဲဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO တို့တည်ထောင်ဆွေးနွေးမှာဖြစ်ပြီးဆွေးနွေးပွဲအလားအလာကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO တို့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအစောပိုင်းကနောက်ဆုံးတွေ့ဆုံခဲ့ကြပြီး6လနီးပါးကြာမြင့်ချိန်မှာနောက်တစ်ချိန်တွေ့ဆုံဖို့တောင်းဆိုတာဖြစ်ပါတယ် KIO ဘက်ကထပ်မံတွေ့ဆုံဖို့ကမ်းလှမ်းတဲ့အကြောင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကအခုလိုပြောပါတယ်
ကျွန်တော်ဒီမေလ10ရက်နေ့မှာ TIO ဆွေးနွေးရေးအဖွဲ့နဲ့ဥအောင်မင်းတို့နဲ့ဒီနားမျိုးမှာတွေ့ဆုံလို့ရတယ်ဆိုတော့ဒါကျွန်တော်ပို့ထားတာဖြစ်ပါတော့ဒီကနေ့ပို့တာပါဒီအောက်တိုဘာလမှာနောက်ဆုံးတွေ့ခဲ့တယ်ပြီးတော့ကျွန်တော်ကဟိုတချို့ဟာဒီသဘောတူချက်တွေရှိခဲ့တယ်တနင်္ဂနွေနေ့ပြစ်ခတ်ရက်ဆေးရင်ဆွေးနွေးနေတဲ့အချိန်မှာပဲဒီကျွန်တော်အချင်းဒေတာမှာဒီအချင်းပြည်နယ်နဲ့အစံပြည်နယ်မြောက်ပိုင်းဒေတာတွေမှာတိုက်ပွဲတွေတော်တော်များများဆက်ဆက်ဖြစ်လာတဲ့အမေသားတွေကိုပြန်တုံ့တက်ပြီးကျွန်တော်နှိမ့်နိုင်တဲ့ဆဲကြောင်မလို့အခုလိုတောင်းဆိုရတာဖြစ်ပါတယ
်2012ခုနှစ်အော်တိုဘာလကတွစ်ဆုံပွဲမှာတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်ဆောင်ရွက်ဖို့နှစ်ဖက်တိုက်ခိုက်မှုတွေလျှော့ချဖို့နဲ့တိုက်ပွဲတွေဆက်မဖြစ်အောင်ထိန်းသိမ်းဖို့စစ်ရှောင်ဒုက္ခသည်တွေကိုပြန်လည်ထူထောင်ရေးအတွက်နေရာလေးခုမှာရှေ့ပြေးလုပ်ငန်းတွေစတင်ဆောင်ရွက်ဖို့နဲ့အများပြည်သူသုံးလန်းတွေပြန်လည်ဖွင့်လှစ်ဖို့အပါအဝင်အချက်ခုနှစ်ချက်ကိုသဘောတူခဲ့တာဖြစ်ပါတယ်လာမယ့်မေလမှာဆွေးနွေးပွဲဖြစ်မြောက်မယ်ဆိုရင်မဟာမိတ်အဖွဲ့တွေအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်နဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကိုပါဖိတ်ကြားဖို့ရှိနေတယ်လို့ဗိုလ်ချုပ်ဂွန်မော်ကပြောပါတယ်။လက်ရှိအခြေအနေမှာကချင်ပြည်နယ်အတွင်းကတိုက်ပွဲတွေဆက်လက်ပြင်းထန်လာမယ်ဆိုရင်တပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်အဟံအတားဖြစ်စေလိမ့်မယ်လို့လည်းဗိုလ်ချုပ်ဂွန်မော်ကသုံးသပ်ပါတယ
်။ဒီလိုဒီတိုက်ပွဲတွေကပိုပြီးပြင်းထန်လာမယ်ဆိုရင်ဆွေးနွေးမှုအပိုင်းမှာတော့အနည်းနဲ့အများသာဟိုဟန်တာမှုတွေဖြစ်နိုင်ပါတယ်။ဒီရှင်နေဘက်ခုလုံးအပေါ်မှာယုံကြည်စိတ်ချစွာနဲ့ဟိုရင်းရင်းနှီးနှီးပြည့်စုံဆွေးနွေးမှုအပိုင်းမှာအများကြီးအားရော့သွားစေပါတယ
်။ဒီလ10ရက်နေ့ကနေ16ရက်နေ့အထိကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာ KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့သလိုနောက်ပိုင်းရက်တွေမှာလည်းတအန်းခေါ်ပလောင်လက်နက်ကင်တပ်နဲ့အစိုးရတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့အပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲပြီး2ရက်အကြာမှာစတင်ခဲ့တာလည်းဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ KIO ရဲ့ကမ်းလှမ်းချက်ကိုလက်ခံရရှိကြောင်းနဲ့အစိုးရဘက်ကမကြားခင်အကြောင်းပြန်မှဖြစ်ကြောင်းပြောပါတယ
်။ဒီနေ့ကျွန်တော်တို့ဝင်းကြီးဦးအောင်မင်းရှိကို KIO ဘက်ကနေပြီးတော့ Palatrail ဒီနားမှာဆွေးနွေးဖို့ပေါ့လေကျွန်တော်အဆိုပြုတဲ့ဒီစာရောက်ပါတယ်ခင်ဗျာအဲ့တော့ဝင်းကြီးလည်းဒီအရောကျွန်တော်တို့ပြည်တော်စုညီညီဟိုကော်မတီနဲ့လုပ်ငန်းကော်မတီမှာသူ့နေနေတယ်ကျွန်တော်ဆွေးနွေးပြီးတော့အကြောင်းပြန်ပါလိမ့်မယ်ခင်ဗျာလက်ဆက်လောက်ဆိုတော့အကြောင်းပြန်နိုင်ပါလိမ့်မယ
်တစ်ချိန်တည်းမှာပဲတပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT နဲ့ပြည်တော်စုညီချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာမေလစတုတ္တပတ်အတွင်းမှာတွေ့ဆုံနိုင်ပွဲရှိကြောင်းဦးလာမောင်ရွှေကပြောပါတယ်
ဒီနေ့ကျွန်တော်တို့ဘက်ကရထားတဲ့ပေါ့နော်ဒီသတင်းချက်လက်ရဆိုတော့ SCCT နဲ့ကျွန်တော်တို့ကျောင်းဉာဏ်ပေါ်ဆောင်ရဲ့လုပ်ငန်းကော်မတီဘက်ကတော့ဒီစရုပ်ထပ်အစလောက်ပါတွေ့နိုင်ဖို့တော့ပြည်ပြချက်တွေရပါပြီ။နေလာဒီ90လောက်ဖြစ်ပါလိမ့်မယ်။အခုကတော့ကျွန်တော်တို့စာနဲ့တော့20လုံးတရားဝင်တွေဆက်သွယ်ဖို့လုပ်နေပါတယ်။ဒါနဲ့နှုတ်အဖြစ်တော့ဒီနေ့နေ့လည်းပြန်ကြပါလိမ့်မယ်။
NCCT အဖွဲ့ကဒီကနေ့ပြီးဆုံးတဲ့နှစ်ရက်ကြာဆွေးနွေးပွဲအပြီးမှာအခုလိုပြန်ကြတာဖြစ်ပါတယ် NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ AB လ9ရက်နေ့ကနေ10ရက်နေ့အထိရန်ကုန်မှာတွေ့ဆုံပြီးတဲ့နောက်မေလပထမပတ်မှာထပ်မံတွေ့ဆုံဖို့သဘောတူထားတာဖြစ်ပါတယ်ဒီဆွေးနွေးပွဲပြီးတဲ့နောက်မှာတော့ကချင်နဲ့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အပေါ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအပြင်းထန်ကန့်ကွက်ပြီးတဲ့နောက်ဆွေးနွေးပွဲတွေရဲအကန့်အသတ်မရှိရွှေဆိုင်နိုင်ကြောင်းသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်
။ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။သောရရှင်များရှင် VOA ရဲ့ထုတ်လင်းချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတည်တချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဆက်ပြီးတော့အသံလွှင့်နေပါတယ်။မကြခင်မှာတော့အင်ကာနေညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာပါ။ဒီမတိုင်ခင်တော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။ယူကရိန်းရှေ့ပိုင်းမှာတင်းမာမှုတွေပြေလျော့သွားအောင်လှုပ်ဆောင်ရေးပြက်ကွက်ခဲ့တယ်လို့ဆိုပြီးရုရှားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပိတ်ဆို့တန်းခတ်မှုတွေပုံမှုပြုလုပ်လိုက်ပါတယ်။ယူကရိန်းနိုင်ငံကိုမတည်မငြိမ်ဖြစ်စေအောင်ရွယ်ချက်နဲ့အရှိတ်ပိုင်းဒေသကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေတပုံထောက်အောင်ရုရှားနိုင်ငံကလှုံ့ဆော်ပေးနေတာလို့အနောက်အစုကစွပ်စွဲထားတာပါဂျီနီဗာမှာဒီလအစောပိုင်းကပြုလုပ်ခဲ့တဲ့သဘောတူညီချက်ကိုရုရှားဘက်ကလိုက်နာဖို့ပြက်ကွက်မယ်ဆိုရင်နောက်ထပ်အရေးယူပိတ်ဆို့မှုတွေဆက်လုပ်ရလိမ့်မယ်လို့လည်းအမေရိကန်နဲ့ဥရောပသမဂ္ဂကသတိပေးထားတယ်လို့ VOA သတင်းတောက်ဇလာတီကာဟော့ကသတင်းလွှာပေးပို့ထားပါတယ်ဦးတန်းလွင်ထွန်းကတင်ပြထားပါတယ်ရှင်
အခုအစ်စ်ပြုတ်လောက်လိုက်တဲ့ပိတ်ဆို့မှုတွေဟာရုရှားသမ္မတပူတင်နဲ့နှီးစပ်တဲ့စီးပွားရေးလုပ်ငန်းကုမ္ပဏီတွေနဲ့ရုရှားအစိုးရအရာရှိကြီးတွေကိုပြစ်မှတ်ထားပါတယ်။ရုရှားကိုအမေရိကန်ကတင်ပို့နေတဲ့ပို့ကုန်လုပ်ငန်းလိုင်စင်တချို့ကိုလည်းကန့်သတ်လိုက်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ
်။သမ္မတပူတင်နဲ့နှီးစပ်တဲ့အရာရှိကြီးတချို့ဟာယူကရိန်းမှာဖြစ်နေတဲ့တရားမဝင်လုပ်ရက်တွေကိုအားပေးနေတာဖြစ်တယ်လို့ကျွန်တော်တို့အသေးချာသိရှိထားပြီးအခုလိုမျိုးပြစ်မှတ်ထားခဲ့တာဖြစ်ပါတယ်
။ဗြိတိန်နိုင်ငံသားကြီးဝန်ကြီးဝီလျံဟိတ်ကလည်းရုရှားနိုင်ငံဟာယူကရိန်းမှာတွေးထွက်တန်ရုံမှုတွေကိုအားပေးအားမြောက်လုပ်နေတယ်လို့ဆွဆွဲလိုက်ပါတယ
်ဒီနေ့ဖြစ်ခဲ့တဲ့ယူကရိန်းရှေ့ပိုင်းခါကီးဖ်မြို့ကမြို့တော်ပုံပစ်ခတ်ခံရမှုကယူကရိန်းနိုင်ငံတပေါင်းတစ်စီးတည်းမြင်ကျင်တဲ့သူတွေကိုအကြမ်းဖက်တိုက်ခတ်နေကြတယ်ဆိုတဲ့နောက်ထပ်လက္ခဏာတစ်ခုဖြစ်ပါတယ
်ဂျနီဗာမြို့တော်မှာတော့ဒီလအစောပိုင်းကလုပ်ခဲ့တဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးပြက်ကွက်နေတဲ့ရုရှားအစိုးရကိုနောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်ရေးကုလသမဂ္ဂအဖွဲ့ဝင်28နိုင်ငံကတွေးဆုံဆွေးနွေးခဲ့ကြပါတယ်ဥရောပတန်တမန်တွေအနေနဲ့ပိတ်ဆို့အရေးယူမှုတတိယအဆင့်အဖြစ်ရုရှားဘဏ်လုပ်ငန်းစွမ်းအင်နဲ့တခြားစီးပွားရေးအရေးပါတဲ့ကဏ္ဍတွေကိုပိတ်ဆို့အရေးယူရေးဆွေးနွေးကြမှာဖြစ်တယ်လို့လည်းဥရောပကော်မရှင်ရဲ့ပြောခွင့်ရအမျိုးသမီး PRNK ကာဆန်ကပြောပါတယ်။
Et donc voilà, nous considérons actuellement ces mesures.
လက်ရှိချိန်ထိတော့ Ukraine မှာတင်းမာမှုပြေလျော့သွားရေးလှုပ်ဆောင်လာတာတွေမတွေ့ရသေးပါဘူး။ဒါကြောင့်ပဲရုရှားနိုင်ငံအပေါ်ခီးသွားလာမှုတွေပိတ်ပင်ရေးပိုင်ဆိုင်မှုတွေထိမ့်ချုပ်ထားရေးစတဲ့ထိုက်တဲ့နဲ့ဒဏ်ခတ်မှုတွေကိုစဉ်းစားနေကြရတာပါ
disons le niveau approprié pour l'instant tout en avançant
လက်တော်ပြုလုပ်ထားတဲ့အရေးယူမှုတွေဟာတိတ်အားပြော့လွန်းနေမှုရုရှားနိုင်ငံကိုတကယ်တမ်းတားဆီးခြင်းထိရောက်တဲ့စီးပွားရေးပိတ်ဆို့မှုတွေလုံးမဖြစ်မယ်လို့ Freedom House သူတေသနာညွှန်ကြားရေးမှူး David Kramer ကဆိုပါတယ
် I think that the sanctions need to be tougher
အရေးယူမှုတွေဒီထက်ပိုပြီးပြင်းထန်မှုလိုပါတယ်ရုရှားစီးပွားရေးကဏ္ဍတွေကိုပိုပြီးထိုးနှက်နိုင်ရပါလိမ့်မယ်။ဒီလိုလုပ်မယ်ဆိုရင်အမေရိကန်နဲ့ဥရောပဘက်မှာလည်းထိခိုက်လာမှုတွေရှိမှာပါ။ဥရောပဘက်မှာပိုပြီးထိခိုက်ပါလိမ့်မယ်။ဒါကြောင့်မို့ပဲတနင်္လာနေ့ကဥပမာအဆိုအရကပိတ်ဆို့အရေးယူဖို့ထုတ်ပြန်လိုက်တဲ့ရုရှားအရာရှိကြီးတွေနဲ့ကုမ္ပဏီစီးရင်ကိုဥရောပဘက်မှာအတည်ပြုလက်ခံပြီးပူးပေါင်းပိတ်ဆို့ဖို့အရေးအခက်အခဲတွေရှိနေတာပါ။အာရှကီးစင်မှာရောက်နေတဲ့သမ္မတဥပမာကတော့အမေရိကန်နဲ့ဥရောပတညီတညွတ်တည်းလှုပ်ဆောင်စီခြင်းနဲ့လို့အခိုင်အမာပြောကြားထားပါလေ။
ယူကရိန်းရေးမှာဥရောပနိုင်ငံတွေအားလုံးတညီတညွတ်တည်းရှိတဲ့နယ်လို့ဂျာမန်ဘဏ္ဍာရေးဝန်ကြီး Wolfgang Schäuble ကတင်းနယ်လာနေကပြောပါတယ
်။ဥရောပနိုင်ငံတွေညီညွတ်ဖို့အရေးကြီးပါတယ်။ဥရောပနိုင်ငံတွေဟာပြတ်သားတယ်ဆိုတာအားလုံးသိဖို့လိုပါတယ်။ယူကရိန်းရေးမှာနောက်ထပ်ပြဿနာတွေကိုမမြင်ချင်ပါဘူး။အားလုံးပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုပေမဲ့ကျွန်တော်တို့အနေနဲ့သဘောထားခိုင်မာပြတ်သားဖို့လိုပါတယ်။
မော်စကိုမှာတော့ရုရှားသမ္မတပူတင်ကယူကရိန်းစစ်ဘက်လုပ်ငန်းတွေနဲ့အရင်ကာလကြာရှည်စွာရှိခဲ့တဲ့ပူးပေါင်းဆက်ဆံမှုတွေမရှိရင်လည်းရုရှားစစ်တပ်မှာထိခိုက်မှုမဖြစ်စေနိုင်ပါဘူးလို့နိုင်ငံရေးသမားတွေကိုအာမခံပြောကြားနေပါတယ်။ယူကရိန်းကစစ်ဖက်ကြွန့်ကျင်သူတွေကိုရုရှားကာကွယ်ရေးဌာနတွေမှာအလုပ်ကိုင်တွေပေးအပ်ထားပြီးဖြစ်တယ်လို့လည်းသူကဆိုပါတယ်
။ Specialist of Ukraine
ဒီလူတွေကိုလစာနဲ့အိမ်ကန်းတွေပေးသွားမှာပါ။ဒီအတွက်လိုအပ်တဲ့ငွေကြေးနဲ့ဘတ်ဂျက်တွေလည်းချထားပြီးပါပြီလို့သမ္မတပူတင်ကပြောသွားပါတယ
်။
တချိန်တည်းမှာပဲယူကရိန်းအရေးမတိုင်ခင်ကတည်းကခက်ရရပဲရှိခဲ့တဲ့ရုရှားစီးပွားရေးအခြေအနေဟာအခုအချိန်မှာအတော်လေးထိခိုက်နေပါပြီ။စတော့ရှယ်ယာဈေးကွက်မှာအကြီးအကျယ်ထိုးကျနေပြီးယင်းနှိမ့်နှံမှုတွေလည်းဆုတ်ခွာနေကြတာမို့စီးပွားရေးအကြဆုံးအခြေအနေမှာရောက်ရှိနေပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရဲ့သတင်းဆောင်မကိုတော့ဦးတွန်းလင်ထွန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာနေညာချန်အတွက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ကိုဇော်ဝင်းလှိုင်ကစီစဉ်ပြီးထုတ်လုပ်သူကတော့မဆူမွန်ဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA ဒိုင်းရဲ့လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ညဆွေးနွေးမယ့်အကြောင်းကတော့မြန်မာနိုင်ငံမှာမွေးရေးစေဝါတုံးဆွဲမှုတွေများပြားနေတာစိုက်ပျိုးထုတ်လုပ်မှုတွေများပြားနေတဲ့အကြောင်းဖြစ်ပါတယ်မြန်မာနိုင်ငံထဲကမြို့ကြီးတွေဖြစ်ကြတဲ့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေဆက်တိုင်းဒေသတွေမှာလည်းမွေးစေဝါတုံးဆွဲမှုတွေစိုက်ပျိုးထုတ်လုပ်မှုတွေဟာမွေးစေဝါတိုက်ဖြတ်မှုတွေလှုပ်ဆောင်နေတဲ့ကြားကပဲတိုးမြလာနေတယ်ဆိုတဲ့အသံတွေထွက်နေတာကြောင့်ဒီအကြောင်းကိုဆွေးနွေးဖို့ဖြစ်လာရလဲဖြစ်ပါတယ်ဒီမကြသေးခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကလည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမွေးရေးစေဝါဆန့်ကျင်ရေးနေ့ဆိုပြီးတော့တတ်တမမတတ်မှတ်ပြီးတော့မွေးရေးစေဝါတိုက်ဖြတ်ရေးဆန့်ကျင်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်ခဲ့ကြပါတယ်ဆိုတော့အခုဒီတိုင်းဒေသတွေပါဝင်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့မွေးရေးစေဝါအကြောင်းတွေကိုဆွေးနွေးပေးကြဖို့အတွက်ကျွန်တော်နေဆောင်ဒေသဆောင်ကလူတွေကိုအတက်နိုင်ဆုံးဖိတ်ခေါ်ထားပါတယ်ရှမ်းပြည်နယ်ရခိုင်ကရင်စတဲ့ဒေသတွေအပြင်အရင်မွေးစေဝါတိုက်ဖြတ်ရေးဌာနမှာအရာရှိဟောင်းအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့သူကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်ဆိုတော့အခုကချင်ပြည်နယ်မှာရှိတဲ့တာဝန်ဒီမွေးစေဝါတိုက်ဖြတ်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့သူတွေကိုလည်းကျွန်တော်တို့တတ်နိုင်ဆုံးခေါ်ဖို့စူးစမ်းပေးမယ်လဲဒီဖုန်းလိုင်းတွေကမကောင်းတဲ့အခွက်အခဲရှိနေပါတယ်အခုပထမဆုံးတော့ဒီကျွန်တော်တို့ဒေတာတွေမှာဖြစ်နေတဲ့အခြေအနေတွေကိုအရင်ကြည့်မယ်နောက်တော့မှဒီပြဿနာတွေကိုဆိုတာဒေတာကအစိုးရတွေနဲ့ဒီပေါ်ချာဒီသက်ဆိုင်ရာလူမှုအဖွဲ့အစည်းတွေကဘလို့ကင်တွယ်ဖြည့်ရှင်းနေကြသလဲနောက်ဒီဟာကိုဖြည့်ရှင်းမှုအတွက်ဘလို့အခက်အခဲရှိနေသလဲဆိုတာလေးတွေကိုကျွန်တော်တို့တစ်စင်းဆွေးနွေးသွားကြတာဖြစ်ပါတယ်အခုကျွန်တော်လေလိုက်ပေါ်ကိုပထမဦးဆုံးရှမ်းတန်တော်စင်သတင်းဌာနကအက်ဒီတာလည်းဖြစ်တဲ့ဥခွန်ဆိုင်ကိုဖိတ်ခေါ်ကြပါခင်ဗျာဥခွန်ဆိုင
်ဟုတ်ကဲ့
ဟုတ်ကဲ့ဥခွန်ဆိုင်ကဆိုရင်ဒါဟုတ်ကဲ့မင်္ဂလာပါဥခွန်ဆိုင်အခုဆိုင်ကဆိုလို့ရှိရင်ဒီမွေးစေဝါဒီရှမ်းပြည်နယ်ဘက်မှာရှိတဲ့မွေးစေဝါအခြေအနေနဲ့ပတ်သက်ပြီးတော်တော်လေးအတွင်းကြကြတည်ထားတဲ့ပုံကိုလည်းဖြစ်တော့ဒီကျွန်တော်တို့အခုကြားနေရတဲ့ဒီဟိုအတန်အနေနဲ့ပတ်သက်ပြီးတော့ဥက္ကဆိုင်အမြင်လေးကိုအရင်ကြားပြရစီအောင်အခုမွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမြန်မာအစိုးရလည်းဖိဖိလုပ်တဲ့တနည်းမှာဘိတန်ကျင်ဘလောက်ကိုသူတို့မီးရှို့ဖြစ်စီတယ်ဘာညာဆိုရလဲနစ်စင်ကျင်ပြုတ်လုံနေတဲ့ကြားပဲအခုဒါဒီတုံးဆွဲမှုတွေဟိုပေါ့စိုက်ပျိုးထုတ်လုပ်မှုတွေများနေတယ်ဆိုတဲ့အတန်တွေကထွက်နေတော့
ဟုတ်ကဲ့ဒီကိစ္စနဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အကဝေးဖြည်းဖြည်းလေးပြောရမှာဖြစ်ပါတယ်လို့တော့လည်းကျွန်တော်တို့ဒီအချင်းရဲ့တကွာသူတို့ပြောရမှာဆိုလို့ရှိရင်အခုဒီစီလေးဖြစ်နေတာဟာကြားလာပါဘူးနော်အစိုးရကတော့တစ်ဖက်ကတော့ခီလုပ်နေပါတယ်လို့ကျွန်တော်တို့ကပြောပါတယ်လို့တော့လည်းကျွန်တော်တို့ဒီရည်ရွာတွေကိုပြလိုက်မယ်ဆိုလို့ရှိရင်တော့အများအဖြစ်ကတော့ဒီမူရည်သေးဝနဲ့ပတ်သက်ပြီးတော့မှအစိုးရဝန်ထမ်းတွေအနေနဲ့လုပ်ဆောင်နေလို့သက်ဆိုင်ရာတော်တော်လုပ်ဆောင်နေမှုဟာအခုထိအားရစရာဘာမှမရှိသေးဘူးပေါ့နော်အထူးသဖြင့်ဆိုလို့ရှိရင်တော့ဒီရာဘလို့ခေါ်တဲ့ဒီမက်ဒမ်ကက်ထမင်းဆိုတာအင်းကမှရာရလို့ရတဲ့အခြေအနေဖြစ်နေပါတယ်နော်အဲ့ဒါကတော့ဒီဘိစိုက်ပျိုးမှုကိုဖြစ်ပြီးတယ်ဆိုတော့လေဒီကိရမ်းဖြစ်ပြီးတာဟာအခုလိုပြည်ညာနေတဲ့ဘယ်နဲ့ဟက်တယ်လို့ဖြစ်ပြီးလိုက်ပါတယ်ဘယ်ဆိုတာဒီအနေအကတော့ဖြစ်ပြီးလိုက်တယ်ဆိုတော့ပြည်နေဟာမှန်ကန်ပုံမရဘူးဒီဖက်ကဖြစ်ခင်တော့မှပြောထားတဲ့တင်းကနာနေဖြစ်ပြီးလို့လည်းကျွန်တော်တို့ကြားနေရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆန်ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးအတွေ့အကြုံရှိတဲ့အရာရှိကိုကျွန်တော်တို့ဒီလိုက်မှမဖိတ်ခေါ်ခင်တခြားဒေသတွေမှာဖြစ်နေတာတွေလည်းကျွန်တော်တို့အရင်ကြည့်ကြရအောင်ပါဆိုတော့ဥဆန်းအောင်ကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုက်မော DKBA ကအရာရှိဒီမွေးစေဝါတိုက်ဖြစ်တဲ့လုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေတဲ့အရာရှိကိုကျွန်တော်လေလိုက်မော်ဖိတ်ခေါ်ချင်ပါတယ
်ဟုတ်ကဲ့မင်္ဂလာပါဒီမွေးစေဝါနဲ့ပတ်သက်ပြီးတော့အတူတူကျွန်တော်တို့ကင်ပြည်နယ်ထဲမှာဒီမွေးစေဝါအပင်ဆိုရလဲဟိုမရှိပါဘူးကြာကျွန်တော်လည်းမတွေ့ဘူးပါကြာနောက်ဒီဒေသတွေမှာတွားလာတဲ့ကလည်းဟိုဒေသအပီးပီးမှာဒီကလင်းလူငယ်တွေမွေးရှိဝါအသုံးဆွဲတယ်ဆိုတာရက်တိုင်းရွာတိုင်းများများမှာကျွန်တော်ကြားရတယ်ဗျနောက်တစ်ခါကလည်းဟိုကျွန်တော်တပ်ဖွဲ့နေနေလဲဒီဟိုတလောအဆွေမြောက်ဒီမြို့ထဲမှာဝင်ရောက်ဖမ်းဆီးတာရှိတယ်နောက်ဒီကျိုင်းစိတ်ကြီးမြို့နယ်ပေါ့ဒါကျွန်တော်တို့ရဲ့အမိခင်ကင်းဒီကိုခေါ်ဆိုရှင်ဒီကော့ကလေးမြို့နယ်လို့ခေါ်တယ်ပေါ့အဲ့ဒီဘက်မှာလည်းဒီဟိုဘုံဗတ်ညေလူနေနဲ့ဟိုဖမ်းဆီးတယ်လို့ကျွန်တော်ကြားသိရတယ်ဗျဖန်နေကြတဲ့ကဒီပု္ပ္ပာတွေကလည်းဟိုနေရာတိုင်းလိုပြန့်ကျဲလာတယ်အပြန့်ကြည့်မှဆိုအမတန်မှဟိုစိတ်မကောင်းစရာပဲတစ်ဖက်ကကျွန်တော်တို့ကရင်လူငယ်တွေနော်မြန်မာနိုင်ငံလုံးဆိုင်ရာကရင်လူငယ်တွေဆိုကော့ကလိတ်တောင်းမှုမှလာပြီးအစီအစဉ်ဒီဥစ္စာတွေတင်ကြတယ်အတင်တိုင်းနောက်ပိုင်းမှလည်းဒီဘူကြီးတတိယကိုနိုင်ကဖန်နေချိန်မှာနော်မသိရင်
ဟိုကျွန်တော်တို့ကဟိုမြောက်ဒီမြို့တော်ကဟိုဓမြဝင်တိုက်တယ်ဆိုပြီးအဲ့လိုအပိုးအနှုံးနဲ့ဟိုအပြောခံရလဲရှိတယ်အတပတ်ပြန်ကြည့်မယ်ဆိုရင်ဒီမွေးရှိုးကဟိုတကယ်ပူပေါင်းမဲ့တကယ်တာဝန်ပေးမဲ့ဟိုတရားဝင်အင်းမဟုတ်လေပူပေါင်းပြီးတာဝန်ပေးမဲ့ဆိုလို့ရှိရင်တော့ပြည်သူတွေနဲ့ပူပေါင်းပြီးအနှိမ်နှင်းလို့ရပါတယ်တကယ်တမ်းကျွန်တော်တိုင်းရင်းသားတွေမှာဒီတရားဝင်ဟိုတာဝန်ပေးအပ်မှုရှိတဲ့ခါကျတော့မိစဉ်ကြည့်ပြီးကန့်နေရတဲ့အနေအထားရှိတယ်အဲဖြစ်နိုင်မယ်ဆိုလို့ရှိလို့ရှိရင်တကယ်တမ်းထမ်းမယ်နှိမ်နှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တင်နေရအစီအစုံကြကြရဟိုတာဝန်ပေးရလိုအပ်ပါတယ်ခုနဒီမွေးရှိဝအပင်တွေကိုဖျက်ဆီးတဲ့ဟိုကြားနေရတယ်တော့ဒီချက်တစ်ဖက်တစ်လမ်းကလည်းဟိုကျွန်တော်ကြားပြရတယ်တော့စိုက်တယ်ဆိုစိုက်တဲ့ချိန်ကာလကလည်းကွာဟိုဖြက်စီမဲ့အပြင်နှုတ်ဧကဘလောက်ဆိုတာအဲ့လိုအပူဆိုင်လာတယ်ရှိတယ်အဲ့လိုကြားသိပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒါကတော့ဒီကီဘီကပုံမှုဆန်းအောင်ဖြစ်ပါတယ်ဆိုတော့ပုံမှုပြောတဲ့ဥစ္စာလေးတို့ကျွန်တော်ဆက်ပြီးတော့မဆွေတရားဥပဒေစိုးမိုးရေးကိစ္စတွေပါတယ်ကျွန်တော်တို့ဆက်ပြီးတော့မဆွေနေခင်မှာကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းအရင်ကြည့်ကြပါတယ်ဆိုတော့ရခိုင်မျိုးသားရေးကိုနိုင်နိုင်ကိုလေလိုက်မော်ဖိတ်ခေါ်ကြပါတယ်ခင်ဗ
ျကို
ဟုတ်ကဲ့ကိုနိုင်နိုင်ကြားပါလားခင်ဗျ
ဟုတ်ကဲ့ကျွန်တော်ပါခင်ဗျာကျွန်တော်တို့ဒီခိုင်ဒီပြမှာတော့အဓိကမြန်မာစစ်ဝါကတော့ဘင်္ဂလားဒေ့ရှ်ကဝင်လာတဲ့မြန်မာစစ်ဝါတွေများပါတယ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ကဝင်လာတာဖန်စီတိုင်းရဲ့မော်ဖိန်ပေါ်တော့ရတော့ဆိုတော့ပက်သတင်းဝင်လာပါတယ်အဲပက်သတင်းကတော့လူငယ်တွေတော်တော်လေးတုံ့ကြပါတယ်အဲပက်သတင်းဟိုအရင်ကမတူဘူးဆိုတော့အလုံးလိုက်မဟုတ်တော့ဘူးပေါ့နော်တလုံးအပိုင်းလိုက်အပိုင်းလိုက်ရောင်းတာလေးရှိတယ်ဖက်စီတိုင်းကိုလည်းအဲ့လိုပဲပေါ့နော်အထုပ်လေးတွေနဲ့ရောင်းတာလေးတွေ့ရပါတယ်ဖက်စီတိုင်းတလုံးက3000ရှိတယ်အဲအဲ့ဒီပက်သတင်းတလုံးက9000ရှိတယ်အဲ1000ဘိုးလေးဝင်လို့ရတယ်အခု2000ဘိုးလေးဝင်လို့ရတယ်ဆိုတော့အလွယ်တကူလူငယ်တွေကအဲ့ဒါလေးတုံ့နေကြပါတယ်ဒီကအရင်လိုပေါ့နော်တော်လို့တော်ပြန်မလို့တော့ပါဘူးဖုန်းနဲ့လမ်းပြောလိုက်ရင်ပဲလာပို့တာလေးဖြစ်နေတော့တော်တော်လေးတုတ်တက်လာတယ်ရဲအဆုံးလုံးများလာတာပေါ့နော်လူငယ်တွေကြောက်ကြရတော်တော်လေးဆုံးလာပါလေအဲ60ရာမတွေတော့ကျွန်တော်တို့တိုင်တယ်တကယ်တော့ကတော့ဒီလူငယ်တွေဟာဒီဟောပေါ့နော်စိတ်ကျဆင်းရဲတော်တော်ဆုံးလာတယ်လို့ပြောပါတယ်ဒီဘင်္ဂလားဒေ့ရှ်ကတော့အဓိကစိတ်ကျဆင်းရဲမှတုံးတယ်အိုက်ဆိုတာတခုဝင်ပါတယ်အိုက်ဆိုတာဒီကိတုံးလေးတပေါ်မှာအဓိကကံတဲ့ပေါ့နော်ဒီအဓိကဒီဟောပေါ့ရာဘတ်ဆင်းရဲလို့ပြောချိန်မှာအာတုံးတယ်တော့ကံကစတဲ့ဘဝနဲ့တွေ့ရပါလေအဲခိုင်မိမာတော့တော်တော်လေးမြေစေဝါတဲ့အရေးအကြောင်းတွေပြောတော်တော်လေးဟောတေဆုံးမှုတွေတော်တော်များနေပါလေလူငယ်တွေတော်တော်လေးအသက်40 30 35အဲလိုမျိုးလူငယ်တွေလူလက်ပိုင်းတွေတော်တော်လေးတေဆုံးနေတာတွေ့ရပါလေဒီမြေစေစေဝါပြီးအရေးစင်ရင်တိုက်ချေဆိုပြီးတော့ကျွန်တော်တို့ပို့စာလေးလုပ်ပြီးတော့ဒီစင်ရင်တိုက်ချေတော့လုပ်ပါလေပြင်းနေအစိုးရဝန်ကြီးကိုလည်းဒါလိုက်ဒီရခိုင်ပြည်မှာဒီမြေစေဝါရဲ့အရေးတုံးသေးပြီးတော့တည်ဆုံးတယ်အဲဒီလိုရောဂါဖြစ်နေဆိုတော့ကျွန်တော်တို့တပ်ပေါ်ထောက်ထားရနေပေါ့နော်ရခိုင်ပြည်စစ်တွေမြို့မှာရှိတဲ့ဆရာတော်ကြီးများကိုတိုင်းလက်မှတ်ထိုးပြီးတော့တိုင်ကြားထားတာရှိပါတယ်အဲ့ဒါတွေကိုလည်းအခုဒီပြင်းနေအစိုးရဝန်ကြီးတွေကတော့ဘာမှလုံဆောင်မှုမရှိပါဘူးပြီးတော့တယ်ရေးမိကြီးခရိုင်ရေးမြို့နယ်ရေးတွေကိုလည်းတိုင်ကြားထားပါတယ်အဲဒီဆရာတော်ကြီးတွေကိုတိုင်းလက်မှတ်ထိုးပြီးတော့ပေါ့နော်ရခိုင်ပြည်မှာအဲ့လိုမျိုးပေါ့နော်အရက်တုံတော့တုံနေကြတယ်မြေစုပေါ်တုံလို့လူငယ်တွေဟာအပြတ်မပြေပဲတရားတယ်ပြီးတော့လူတွေတုံပေါ်မှုလို့ရောကြလာတယ်ဆိုတဲ့အကြောင်းတွေတိုင်ထားပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဒီနေ့ရေးမိကြီးကတော့စိတ်ဝင်စားတော့ရှိပါတယ်ဒါပေမဲ့ဒီဟောပေါ့နော်သူအောက်ကနေတာတွေကိုသူကတော့ဟောပေါ့ဒီဒီအဓိကတော့မူရင်းသားလုံးမလုပ်ဘူးရှင်ပါတယ်မူရင်းဝင်တယ်ပေါ့နော်မူရင်းရေးမူရင်းရေးတော့အလုံးမလုပ်ဘူးတရားပါတယ်ဒါကြောင့်ကျွန်တော်တို့စစ်တွေမြို့မှာလုံနေတာတော်တော်လေးမူရင်းဆေးဝါးတယ်တော်တော်တုံ့ကြရတယ်ပြီးတော့ဒီအရက်အတူတွေပေါ့နော်တောင်းမိရတယ်အဲ့လိုမျိုးပေါ့နော်ကြောင်းသားလူငယ်တွေဟာအမျိုးမျိုးဟိုစာရိတ်သားတွေတက်စားပြစီပြီးတော့ဒီလူသားမှုတို့လူရဲမှုတို့ကကျွန်တော်တို့ရခိုင်ပြည်မှာတော်တော်လေးတုံ့ပေါ်နေပါတယ်
ဟုတ်ကဲ့ကိုနေနေဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဂျန်တဲ့ကိစ္စတွေကိုဆက်ပြီးတော့ဆွေးနွေးကြတာပေါ့ဒီနောက်ဆက်တွဲလုပ်မဲ့ဖြစ်ပြမဲ့အခြေအနေတွေနောက်သက်ဆိုင်ရာတွေဘက်ကလှုပ်ဆောင်တဲ့အခြေအနေတွေပေါ့လေအခုလောလောဆယ်တော့ကျွန်တော်တို့ဟိုတနေ့ကပြီးခဲ့တဲ့ပတ်ထဲမှာဒီကချင်ပြည်နယ်မှာမူရီစေဝါစန့်ကျင်နေဆိုပြီးပြုလုပ်သွားတဲ့နေ့တုန်းကဒီကချင်ဒေသခံတဦးပြောပြတာကိုလည်းကျွန်တော်နားထောင်ကြည့်ကြရအောင်ပါ
ကျွန်တော်တို့နိုင်ငံမှာအခုဒီချိန်မှာဒီလိုဒေသခံမူရီစေဝါမတမ်းမကိုများလို့လူငယ်တွေမြောက်များစွာဆုံးရှုံးနေရတယ်လေအဲ့ဒါကိုကျွန်တော်တို့ကကျေဝကနေပြီးတော့ဥဆောင်ပြီးမှဆက်ဆက်တည်တည်မှာအဲကျွန်တော်တို့ဒီလက်ရှာမနောခွင်းမလုပ်ပါဘူးယနေ့ကကျောင်းသူကျောင်းသားနောက်မှလူငယ်များနောက်မှဒီဆရာတို့ပေါ်လာရတဲ့ဖွဲ့ဝင်တွေပေါ့ကျေဝကျေအဲ့ဒီမှာပါဝင်နေလို့ကြတာပါ
ဟုတ်ကဲ့ဒါကတော့ဒါကချင်းပြည်နယ်အတွင်းမှာမူရေးစေဝါတိုက်ဖြတ်ရေးနေ့ဆိုပြီးတော့ပထမဆုံးအကြိမ်ပေါ့နော်ကျင်းပပြုလုပ်သွားတာနဲ့ပတ်သက်ပြီးတော့ကချင်းဒေသခံတူဦးပြောသွားတာဖြစ်ပါတယ်လိုင်စာပြောင်းအခြေအနေတွေပေါ့ဆိုတော့အခုသောရရှင်တူကလည်းကျွန်တော်တို့ VOA Facebook စာမျက်နှာကနေပြီးတော့ဒီအကြောင်းကိုဝင်ဆွေးနွေးထားတာရှိပါတယ်ခင်ဗျာအားရမတင်ငိတိုင်ဖော်ပြပေးပါဦး
ဟုတ်ကဲ့ပါရှင်မူရေးစေဝါဆိုတာမြန်မာနိုင်ငံမှာမှမဟုတ်ပါဘူးတကဘာလုံးရဲ့ရန်သူပါရွှေတရီကန်ကတော့နာမည်ကြီးပေါ့တကယ်လို့အဟုတ်ဖြစ်မှာပါကျူပင်ခုတ်ကျူငုတ်ရှင်းဖို့ပဲလိုပါတယ်မြင်းပြေစားနေလို့မဖြစ်ပါဥပမာ INGO တခုကမူရေးစေဝါသုံးဆွဲသူတွေအတွက် free zone ထူထောင်ဖို့ရဲကဒူရဲအိုအစင်တွေကိုခေါ်ပြီး workshop လုပ်တယ်2005မှာပေါ့အတိုင်းတာတစ်ခုအရာတည်နိုင်ပြီမဲ့ free zone ထူထောင်ဖို့မူရဲစေဝါဥပဒေပြင်ဆင်ဖို့ဆိုတာနိုင်ငံတော်အစင်မှာဒီအရာရှိငယ်အစင်နဲ့ဘလို့မှမလုံနိုင်ပါဘူးသူတို့တင်ပြလဲအလကားပါပဲပြောချင်တာကတော့စေတနာမှန်ရင်တကယ်ဖြစ်မှာပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါကတော့အင်ဒရူးကောင်းဆိုတဲ့သရရှင်တူကကျွန်တော်တို့ VOA Internet Facebook စာမျက်နှာနေပြီးတော့ဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျဒီမှာကြုံလို့တခါတည်းဖိတ်ခေါ်ရရင်တော့သရရှင်နေလဲဒီကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာတွေကိုအချိန်မီကျွန်တော်တို့ Facebook စာမျက်နှာမှာတင်ပေးပါရယ်ဝင်ရောက်ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုဝင်ဆွေးနွေးလို့ရပါရယ်ဖုန်းနံပါတ်တွေလည်းကျွန်တော်တို့အဲ့ဒီကနေတဆင့်ဆက်သွယ်ပြီးပေးလို့ရပါရယ်ခင်ဗျာအခုတော့ကျွန်တော်တို့လေလိုက်ပေါ်ကိုဥခင်အောင်ကိုဖိတ်ခေါ်ကြပါရယ်ခင်ဗျာဥခင်အောင်ဆိုလို့ရှိရင်မူရည်တိုက်ဖြတ်ရေးဌာနမှာတာဝန်ထမ်းဆောင်ခဲ့တဲ့အရာရှိဟောင်းတူလည်းဖြစ်ပါရယ်ဆိုတော့ဥခင်အောင်လည်းစောစောကပထမဆွေးနွေးကြတဲ့သူတွေရဲ့ဆွေးနွေးချက်တွေကိုကြားပြီးဖြစ်ပါရယ်ဆိုတော့တချို့ကိစ္စတွေမှာအစိုးရဘက်ကအားနည်းချက်ရှိတာတွေဟိုလှုပ်ဆောင်တဲ့နေရာမှာတချို့ချက်ကားပြီးတော့မူရေးစေဝါတိုက်ဖြတ်တဲ့လုပ်ငန်းတွေမိရှိုတာတွေဖြက်စီးတာတွေချက်ကားပြောဆိုတာရှိကောင်းရှိနိုင်တယ်လို့ပြောဆိုတာရှိသလိုအာဏာပိုင်တွေဘက်ကဝန်ထမ်းတွေကဟိုဟာပေါ့အလုပ်သိမ့်မလုပ်ဘူးဟိုဟာပေါ့တာဝန်ပိုင်းဆိုင်ရာချွင်းချက်တွေရှိတယ်ဆိုပြီးထောက်ပြပြောဆိုတာတွေလည်းရှိတော့ဥက္ကင်အောင်အထက်မှာတာဝန်ထမ်းဆောင်ငယ်တုန်းကတွေ့ကြုံရတဲ့အခြေအနေတွေရောဘယ်လိုရှိပါလဲ
ကျွန်တော်တို့ဒီတာဝန်ထမ်းဆောင်ငယ်တုန်းကဆိုလို့ရှိရင်ပေါ့နော်ဒီအစိုးရဘက်ကတရားဝင်ရုပ်တရားကတခြားလူတွေဥသာတရားဝင်ဖန်းစီခံရတာကတခြားလူတွေဖန်းစီခံရတာဖြစ်တယ်တိကျလုတ်တဲ့လုတ်တဲ့လူတွေဖန်းစီခြင်းမရှိဘူးဗျအဲ့ဒီလူတွေသူတို့ကတရားဝင်သူကပါမစ်ပေးထားတဲ့လူမျိုးဖြစ်နေတယ်ကျွန်တော်လုတ်ခဲ့တဲ့တန်တက်လျှောက်မှာကျွန်တော်တွေ့ခဲ့ရတာပေါ့နော်သူဖန်းစီတယ်ပြင်ပေးလိုက်တယ်တက်ဆိုင်လူကြီးတက်ဆိုင်တဲ့ဒီဥသာပေါ့ဥသာဖွဲ့စည်းရဖွဲ့စည်းတဲ့တာဝန်ခံလူတွေရှိတယ်ပေါ့အဲ့ဒီလူတွေကကိုယ်တိုင်ကသူတို့ကျူးလွန်နေတာပဲသူတို့ကဖမ်းဆီးလို့မှမရဖမ်းဆီးလို့မရတဲ့ခါကျတော့တခြားလူတွေကိုဖမ်းဆီးတယ်ထိုးထည့်ပေးလိုက်တာအဲ့လိုမျိုးတွေ့ကြုံရတာခင်ဗ
ျဟုတ်ကဲ့ဒါဆိုတိုင်းရိုက်တက်ဆိုင်တဲ့ကာယကံရှင်ကိုမဖမ်းမဲနဲ့သူတို့ရဲ့အဆွဲအပွားတွေကိုဖမ်းဆီးတဲ့အရေးယူတယ်ဆိုတာကိုဆိုလိုတာလားခင်ဗျအ
ော်ဟုတ်တယ်ခင်ဗျတိုင်းရိုက်ဒီအဆွဲအပွားတွေကိုဟိုဖမ်းဆီးတာမဟုတ်ဘူးခင်ဗျတခြားမဟုတ်တဲ့လူတွေကိုဖမ်းဆီးခြင်းခံရတာပါထောင်ထဲမှာချုပ်ထဲမှာရောက်နေတဲ့လူတွေဆိုလို့ရှိရင်မဟုတ်ဘဲနဲ့ခံရတဲ့လူတွေအများကြီးပဲတွေ့ရတယ်ခင
်ဗျ။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတက်ဆိုင်ရတဲ့တက်ဆိုင်တဲ့လူတွေကိုဖမ်းဆီးလို့မရတာကဒီလူတွေဟာဟိုသူတို့ကအရှောင်တင်းကောင်းလို့လားဒါမှမဟုတ်ဒီလူတွေကဆိုတော့ဗမာပြည်ထဲမှာအခုပြောဆိုနေကြလို့ဟိုလူကြီးနဲ့အဆက်အသွယ်ရှိတယ်ဒီလူကြီးနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့ဟာတွေကပါနေသလားအဲ့လိုမျိုးတွေကြောင့်လည်းတက်ဆိုင်သလား
။ဟုတ်ကဲ့ခင်ဗျ။အဲ့ဒီအားလုံးနဲ့တက်ဆိုင်နေလို့ဆိုလို့ရတာပေါ့ခင်ဗျ။
ဟုတ်ကဲ့ဆိုတော့အခုလိုမျိုးမူရေးစေဝါတိုက်ဖြတ်တဲ့နေရာမှာသူတို့စီးင်းနေပြတာတွေရောခင်ဗျဆိုပါစို့တဘောကမူရေးဘယ်နဲ့ဧကကိုဖျက်ဆီးလိုက်တယ်တန်ရှင်ဘလောက်ကိုမိရှုပါတယ်ဆိုတာတွေကတော့တကယ်ဖမ်းမိတဲ့ပစ္စည်းတွေလားဒါမှမဟုတ်ဗမာပြည်မှာတနေ့တင်းဒီလောက်ဖျက်ဆီးနေတယ်ဆိုလို့ရှိရင်ဟိုတဘောကသူတို့ရဲ့လှုပ်အားနဲ့ဆိုလို့ရှိရင်ဒါမူရေးစေဝါဒီတုံးဆွဲမှုနှုံးဒီစိုက်ပျိုးထုတ်လုပ်မှုနှုံးတွေကကြာဆင်းသွားစရာအကြောင်းမရှိပေဘူးလား
နော်သူတို့တကယ်တမ်းအလုံးလုံးလို့ဖြည့်စည်းရဆိုလို့ရှင်ဒီဥစ္စာတွေကကြာဆင်းဖို့ရှိတယ်ပေါ့နော်ဒါကတကယ်တမ်းအလုံးမလုံးဖဲနဲ့ဟိုစိုက်ပြူးပြူထောင်ပေးထားတဲ့အဖွဲဥစ္စာတွေရှိတယ်လေနေရာတွေရှိတယ်ပေါ့နော်အဲ့လိုနေရာတွေမှာတကယ်တမ်းအလုံးလုံးနေတဲ့လူတွေတကယ်ဟိုမဖမ်းစည်းရနဲ့မဟုတ်တဲ့လူတွေပဲသူတို့ကဖမ်းနေတာကိုဖမ်းစည်းခြင်းခံနေရတာပေါ့
ဟုတ်ကဲ့ဆိုတော့ဦးခင်အောင်တို့အထက်မှာရှိတော့ကတာဝန်ထမ်းဆောင်ခဲ့စဉ်ကာလပေါ့ဝန်ထမ်းနေရဲ့ဒီဟိုဟာကတော့ဒီဟိုဘောလို့ဟိုဘောဟိုကာယခွန်အညာနာခွန်အားစိုက်ထုတ်မှုဒီမွေးစေဝတက်ဖြတ်ရင်းနဲ့ပတ်သက်လို့ပေါ့သူတို့ရဲ့ဒီဟိုဘောပါဝင်ပတ်သက်မှုနှုန်းဒီထက်တဲ့ဝင်ဘလောက်ရဘယ်နှရာခိုင်နှုန်းလောက်ရှိမလဲသူတို့တကယ်လိုလိုလားလားတက်ဖြတ်တာတွေရှိသလားအဲ့လိုလူတွေတော့ရှိမှာပဲဒါပေမဲ့အများစုကစောစောပြောသလိုအကျင့်ပြတ်ချစားနေတဲ့အရာရှိတွေကများနေသလား
အကျင့်ပ ပြက်ချချတဲ့လူတော့မဟုတ်ဘူးကျွန်တော်တို့ကဒီလိုမျိုးဖန်စည်းရမယ်ဆိုတဲ့ခါကျတော့တက်ဆိုင်အနာပိုင်းဖွဲ့စည်းတွေနဲ့ညီစွန်းနေတဲ့ခါကျတော့ဖန်စည်းဖို့ကတော်တော်လေးခက်ခဲတဲ့ခါကျတော့ကျွန်တော်နောက်ဆုံးလက်ပိုက်ကြည့်နေရတဲ့ဥစ္စာမျိုးတွေလည်းရှိတယ်တကယ်တမ်းအလုပ်လုပ်တော့မှဆိုတဲ့ခါကျတော့ဟိုလူကြီးနဲ့ညီတာတို့ဒီလူကြီးနဲ့ညီတာတို့အဲ့လိုပုံစံမျိုးဖြစ်နေဖန်လို့ဘလို့မှမရအောင်
ဟုတ်ကဲ့ဒါဆိုလို့ရှိရင်တော့ဒီအစိုးရလူကြီးတွေကိုယ်တိုင်ပေါ့သူတို့သက်ဆိုင်ရာလူကြီးတွေကိုယ်တိုင်ပါဝင်ပတ်သက်ပြီးဖမ်းဆီးမှာပဲရမယ်သဘောဖြစ်နေတာပေါ့နော်သူတို့ကိုယ်တိုင်ပြင်းရှင်းရှင်းနေမှာ
ဟုတ်ကဲ့သက်ဆိုင်ဟုတ်တယ်ကျွန်တော်ဒီသက်ဆိုင်ရာအနာပိုင်းဒီဥစ္စာအရာရှိတွေကိုယ်တိုင်ဟိုကကျူးလွန်နေတာရှိတယ်လေဘလို့မှဖမ်းလို့မရအောင်အလက်ငတာဒီလိုဒီရဲအစင်ရဲအစင်လောက်တော့ဖမ်းလို့ဆိုချင်တော့အချုပ်တဲ့ပြန်ရောက်သွားလဲသူကအမိတ်ဝေးလို့လဲဆိုတဲ့ပုံစံမျိုးဖြစ်သွားလဲ
ဟုတ်ကဲ့အတိအကျသိဖို့တော့ခက်တာပေါ့လေဥခင်အောင်သိရသလောက်ဆိုလို့ရင်ရောအထက်မှာဘလောက်ရာဓုကြီးကြီးအဆင့်အထိပါဝင်ပတ်သက်နေတယ်လို့ခမ်းမလို့ရတယ်လေသိရတယ်လေ
ကျွန်တော်ဒီဥစ္စာကရေဘက်ကနေရမြတ်ချစ်နေတာကစစ်ဘက်ဆိုင်ရာဘက်ကများတယ်စစ်ဘက်ဆိုင်ရာများတယ်ဌာနဆိုင်ရာအဖွဲ့ကြီးကြီးကများတယ်ခင
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တခါဟိုဥခွန်ဆိုင်ကိုလေလိုက်မဖိတ်ခေါ်ကြပါလားခင်ဗျာဥခွန်ဆိုင်ရှိပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်က
ဲ့ဥက္ကဋ္ဌရေဆိုတော့အခုဟိုအထက်မှာလဲဝန်ထမ်းတွေဘက်ကလဲဟိုအများသိပြီးသားပါပဲဒီကိစ္စတွေကလဲဆိုတော့ဒီဟာဆိုလို့ရှိရင်အခုလိုမျိုးဖြစ်နေတဲ့ဥစ္စာတွေဟာဒီစနစ်ကြီးတစ်ခုလုံးအောင်ဖြစ်နေတာလားကျွန်တော်တို့ဒီဥစ္စာကိုဒီဟိုပေါ့တခြားနီလာမရှိတော့ဘူးလားဒီမူရေးစေဝါတက်ဖြဲလုပ်ငန်းတွေကပြောလာတာလှုပ်လာကြတာလဲနှစ်တွေများလာစောစောပြောသလိုဟိုးဒီမဆလာခေတ်ကလေးဒီကိစ္စအရေးကြီးခွင့်ကျက်လုပ်ပြီးတော့ဥစ္စာပိစနစ်အနေနဲ့လုတ်ကင်လာကြတာဒီနေ့ထိဒီတိုင်းပဲပိုသာဆိုးလာတဲ့ပုံစံဖြစ်နေ
ဒီလိုဖြစ်လာရတာကဟိုကျွန်တော်တို့ပြန်ဆန်းစစ်ကြည့်မယ်ဆိုလို့ရှိရင်မူရစီဝါကိုသူ့ကိုဖြူခွဲဖို့မဟုတ်ခင်တယ်ဒီမူရစီဝါကိုဒီနိုင်ငံကြီးလက်နက်အဖြစ်အသုံးပြုမှုကိုကျွန်တော်တို့တွေ့ရပါတယ်နော်ဥပမာဆိုတော့ဒီအရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ဥခွန်သာဆိုနာမည်ပေးကြည့်ပါလေအဲဘင်းဘင်းရင်ဖြစ်တယ်ဟာကပဟပေါ်မှာနာမည်အကြီးဆုံးလူတယောက်အဲ့လိုမျိုးဖြစ်လာတော့ကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီတစ်ဖက်ကသူကဒီအစိုးရရဲ့နိုင်ငံရေးဝမူဝါဒတွေကိုသူကလက်ခံပြမှာကဒီအစိုးရရဲ့အတိုက်ခံနေတော်လိုင်းရဲ့ဖွဲ့စည်းတွေသူကတိုက်ခိုက်တယ်အဲ့ဒီခါကျတော့သူကလည်းလွတ်လွတ်လပ်ဒီမူရီပြည်ဝါကိုထုတ်လုပ်ခွင့်ရခဲ့တယ်နော်ဒါပေမဲ့နောက်ပိုင်းကျတော့သူကဒီရှမ်းပြည်လွတ်လပ်ရေးဆိုအကြီးညာပြီးလုပ်တဲ့အခါကျတော့သူ့မှာကဒိန်းဒိန်းဆိုတဲ့နာမည်တော့ရှိတယ်ဒါပေမဲ့တကယ်တမ်းလုပ်နေတာကဒီပြည်အဖွဲ့အစည်းတွေဖြစ်ပြန်ရောနော်ဒီပြည်အဖွဲ့အစည်းတွေဥပမာဝါပေါ့ဗျာနော်ဝါကအစိုးရဘက်ကိုမူရဝါဒကိုလိုက်ပြီးတော့မှတခါလေသူကဥခွန်သာကိုတိုက်တဲ့ခါကျတော့ဝါဘက်ကလုခွင့်ရတော့တယ်ဥခွန်သာကမရတော့အခုဆိုသူရှိဘယ်လိုဖြစ်နေလဲဆိုတော့ဒီအစိုးရရဲ့မူဝါဒကိုတကယ်တမ်းလက်ခံမဲ့လုပ်နေတာဒီပြည်သူစစ်အဖွဲ့တွေတဲ့ပြည်သူစစ်ကဖော်ရတယ်လို့လည်းလုပ်နေတယ်ဟုတ်ကဲ့အဲသို့တော်လည်းပဲဒီပြည်အဖွဲ့တွေဆိုလို့ရှိရင်တော့ဒီသူတို့ကလုံလုံရှင်လဲသူတို့ကမုန်းရသေးပါအတောင်းကျန်သူစသည်ဖြင့်အစိုးရခံရတယ်ဒါပေမဲ့ဒီလူစစ်တွေကတော့ဘာမှမဖြစ်လုံလုံလပ်လပ်လုံနေနေအဲ့လိုမျိုးဖြစ်လာတော့အဲ့ဒါကြောင့်မလို့ဒီအခုထိမပြောက်တာဒါတွေဟာအကြောင်းရင်းတစ်ခုဖြစ်ပါတယ်ဒီဥစ္စာတွေကိုကျွန်တော်တို့ဖျောက်ဖျက်နိုင်ဖို့ဆိုလို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးဒါပေါ်မှာသူမူနိုင်ငံရေးပဋိပက္ခကိုကျွန်တော်တို့ဖြည့်ဖြတ်ဖို့လိုပါပြီ။နော်တပိုင်းတကယ်တမ်းကျွန်တော်တို့အခုအချိန်နေမှာဆိုလို့ရှိရင်အစိုးရကလည်းဒီတော်လှန်ရေးကိုဆွဆွဲတော်လှန်ရေးကလည်းအစိုးရကိုဆွဆွဲဆိုတာဒါရီဟာအိုးနဲ့ခရားကနေပြီးတော့မှမင်းကမေးပါတယ်ငါကဖြူပါတယ်လို့ပြောနေတဲ့အချိန်နေဖြစ်ပါတယ်။ဒီဥစ္စာကိုကျွန်တော်တို့ဖြစ်ဖြစ်ပြတော့မှနိုင်ငံရေးသဘောတူညီချက်ကိုမြန်မြန်ရနိုင်အောင်လုပ်နိုင်မယ်ဆိုလို့ရှိရင်အချင်းချင်းဘာမှဒီမဲစရာဘာမှမလိုတော့ဘူးအဲ့ဒီအချိန်ဒီမှာဒီသူစစ်တို့ဘာလို့ဆိုတာလဲမလိုတော့ဘူးအဲ့လိုမျိုးမလိုတော့ဘူးဆိုလို့ရှိရင်ဒီမူရစီဝါ ကိစ္စကိုကျွန်တော်တို့ကင်သွေးဖို့ဆိုတာပို့ပြီးတော့လွယ်လာပါလိမ့်မယ်အဲအဲ့ဒီအချိန်မှာကျွန်တော်တို့တရားဥပဒေနီလန်းကြောင်းနော်ဖုန်ရှင်ရင်းနီလန်းကြောင်းစသည်ဖြင့်အားလုံးဝိုင်းဝန်းပြီးတော့မှလုပ်ပြီးတော့မှပျောက်ပြောင်းလုပ်နိုင်ပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါလည်းသိတာပါတယ်ဟိုဥခွန်စာတို့လိုလော်စင်ဟန်ဘိမ့်ဘီယန်လော်စင်ဟန်တို့လိုမျိုးသူတို့ရဲ့မိသားစုတွေတောင်မှအခုလက်ရှိအနေထားမှာကိုကဗမာပြည်ထဲမှာဒီသူတို့ရဲ့မိသားစုအစွဲပွားတွေဟာဒီတရားဝင်စီးပွားရေးလုပ်ငန်းတွေလုတ်ကန်ခွင့်ရနေတယ်ဆိုတာတနည်းအားဖြင့်တော့ဒါမလို့မကင်းနေရတော့ရှိနေတယ်ဆိုတာတော့နည်းနည်းထောက်ကြည့်လို့ရတယ်ပေါ့လေအခုလော်လော်စင်ကျွန်တော်လေလိုင်းပေါ်ကိုဥဆန်းအောင်ကိုဖိတ်ခေါ်ခြင်းပါသေးတယ်ခင်ဗျဥဆန်းအောင်ရှိပါလားခင်ဗျရှိပါ
တယ်ခင်
ဗျဟုတ်ကဲ့ဥဆန်းအောင်ကဘလို့မြင်လဲဗျအခုစောစောဥဆန်းအောင်ပြောတာထဲမှာလည်းဒစီတစ်ပိုင်းတော့ပါပါတယ်ဟိုကကိုတူကိုတာလုတ်နေရတယ်မိစဉ်ကြီးကနေရတယ်ဆိုတော့ဒီမွေးစေဝါတက်ဖြိုက်နေပတ်သက်ပြီးကရင်ပြည်နယ်ဘက်မှာဆိုတော့ဒီကိစ္စကိုဥဆွအောင်အမြင်ကဘလို့ကင်တွေ့ဖြည့်ရှင်းတင်တယ်လဲမူဝါဒကိုင်လိုင်းချမှတ်ဖို့ဆိုတာတော့ဟုတ်ပါပြီဒါပေမဲ့မူဝါဒတွေကချမှတ်ထားတာအကြပြီဆိုတော့ဒီဥစ္စာကိုဒီတဲ့ပို့ပြီးတော့ထိရအောင်ဘလို့လှုပ်ဆောင်တင်တယ်လို့မြင်မိလဲ
တစားကဘယ်ဟိုချမှတ်တယ်ဟိုတကယ်တမ်းဟိုဘလို့လဲဥပဒေစုမေးရဟိုလေးလေးနဲ့ဟိုချမှတ်တယ်ဆိုလို့ဆိုရင်လေးလေးနဲ့ဟိုတာဝန်ယူပြီးလုပ်ကြမယ်လုပ်တဲ့နေရာမှာဒီကျွန်တော်တို့လက်နဲ့ကင်ကြီးပဲမရဘူးဗျဖြစ်နိုင်ရဲ့ဟိုယွာမျိုးပြည်သူတွေပူပေါင်းပါဖို့လိုအပ်တယ်နော်ဒီအဲ့ဒီပြည်သူတွေကတော့ဘာဖြစ်လဲသူကဟိုနေရာတိုင်းမှာမှာသူကဟိုဟိုအတွင်းကြကြဖြစ်တယ်အဲကျွန်တော်နဲ့တိုက်ရိုက်ဝင်တဲ့ခါကျတော့တစ်ခါတလေဟိုလွဲချုံမှုတွေဖြစ်ရင်ဒါမျက်နှာတွေနားတယ်အဲဒီကိတော့ဟိုဘယ်လိုပြောမလဲဟိုအစီဝဲတစ်ခုခုရဆုံးကြချက်မှာဒါမဖြစ်မနေဘယ်မှာလဲငါတို့လူသားတွေအညွတ်တုံးတော့မယ်တော်တကယ်တမ်းဒီရုပ်စာတွေကျွန်တော်တို့ဟိုအရင်ကမ်းမရှိဘူးကျွန်တော်တရားတော့69နောက်ပိုင်းမှာမှအဲ့မြင်မှုတွေ့ဘူးအကြူးလာများလာတယ်အခုဆိုလို့ရှိရင်ဟိုအပေါ့အမျိုးမျိုးကနေယူရှင်းလာတယ်အဲ့ဒါပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိရင်ခုနကပြောသလိုပေါ့နိုင်ငံရေးရဲ့အဖုံးလို့တစ်ခုနဲ့ကျွန်တော်တို့ဖုံးနေတာလားအဲ့ဒါတွေလည်းအဲ့ဒါလည်းပြန်ကြည့်မယ်ဆိုကျွန်တော်တို့ကကြောက်တယ်ဗျအဲ့ဘယ်လိုလဲဖြစ်ပေါ့အခုဆိုလို့ရှိရင်ဟိုရွာတိုင်းမှာလို့လို့ပေါ့ဒီဥစ္စာလုတ်ပြီးပါဖမ်းပြီးပါပြောနေတယ်ကျွန်တော်လည်းဟိုတက်နိုင်တော့ဟိုဖမ်းဖို့ကျွန်တော်တော့ဒီခါလေးစိတ်ကူးတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပညာရေးလို့
ဟုတ်ကဲ့ဟုတ်ကဲ့ဦးဆောင်ကျေးဇူးတင်ပါတယ်ခင်ဗျာအခုဒါတော့ကြည့်ရမယ်ဆိုရင်တော့ကောက်ချက်ဆွဲကြည့်မယ်ဆိုရင်တရားဥပဒေစိုးမိုးရေးဝန်ထမ်းတွေရဲ့ဒီထက်တဲ့ဝင်ဝင်ပါဝင်လှုပ်ဆောင်မှုတွေအများကြီးလိုအပ်တယ်ဆိုတာကတော့သိတာပါတယ်ခင်ဗျာအပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်
ကိုစောဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရရှင် VOE ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေလည်းမကြခင်မှာပြီးဆုံးတော့မှာပါ VOE ကနေအခုထုတ်လင်းပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးထုတ်လင်းပေးသွားပါမယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးပါအောင်ရှင်
ယူကရိန်းပြည်ပခန့်မှာပါဝင်ပတ်သက်မှုနဲ့အခုနောက်ဆုံးအရေးယူပိတ်ဆို့လိုက်တဲ့အစည်းအဝေးကိုရုရှားနိုင်ငံသား15ဦးရဲ့နာမည်ကိုဥရောပသမဂ္ဂကထုတ်ပြန်လိုက်တဲ့အတွက်ဥရောပသမဂ္ဂဟာယူကရိန်းရဲ့ပြည်ရင်းနိုင်ငံရေးကိုလုံးဝနားမလည်ဘူးလို့ရုရှားကဆွဆွဲသွားခဲ့ပါတယ်။ဥရောပသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုဟာယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒေသမှာလက်သစ်နာဇီဝါဒီတွေဥရေမဲဆက်ပြီးတော့ထားကြောက်တောင်းကြအောင်တိုက်ရိုက်ဖိတ်ခေါ်လိုက်တာဖြစ်တယ်လို့လည်းရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောသွားပါတယ်အမေရိကန်ပြည်အောင်စုကလည်းဒီရုရှားပေါ်မှာအရေးယူပိတ်ဆို့မှုအသစ်တစ်ခုမနေ့ကပဲပြုလုပ်ခဲ့ပါတယ်ဂျပန်နိုင်ငံကတော့ရုရှားရဲ့ယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါအောင်လှုံ့ဆော်လို့ပြုလုပ်တဲ့တန်ခတ်ပိတ်ဆို့မှုလို့ပြောပြီးတော့နိုင်ငံသားရုရှားနိုင်ငံသား23ဦးကိုပြည်ဝင်ခွင့်ဗီဇာပေးလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့အာရှလေးနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးတော့ဖိလစ်ပိုင်ကနေပြီးတော့မထွက်ခွာခင်မှာတရုတ်နိုင်ငံရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေပေါ်မှာသူ့ရဲ့အဆိုအရကင်ဆယ်လာတဲ့မူဝါဒကိုထပ်ပြောသွားပြီးတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒကိုလည်းဝေဖန်သွားခဲ့ပါတယ်။တောင်ကိုရီးယားမှာလူ300ကျော်ပျောက်ဆုံးသေခဲ့ရတဲ့ကရုတင်မောနေမျိုးဘူးပေါ်အစိုးရကလုံလုံလောက်လောက်တုံ့ပြန်မှုမပေးနိုင်ခဲ့တာအတွက်လို့ပြောပြီးတော့တောင်ကိုရီးယားသမ္မတကတောင်းပန်သွားခဲ့ပါတယ်။အမေရိကန်ပြည်သူ့တန်တမန်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်စီကဟာမြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့မြန်မာနိုင်ငံမှာရောက်ရှိနေပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်တာကျော်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Vesco Polaris ဖြစ်ပါတယ်။ VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.